Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဖေဖော်ဝါရီလ21ရက်အင်္ဂါနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့50တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမှာရှားဖောင်ပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါရှင
်ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းလေးတွေမှာတော့အမေရိကန်မျိုးသားလူမျိုးရေးအချမ်းပိပုဂ္ဂိုလ်စဖြစ်ကြီးတက်ဒုတိယဘုချုပ်ကြီး HR McMaster ကိုသမ္မတဒေါ်နယ်ထရန့်အဆိုပြုလိုက်ပါတယ်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဝန်ရဲ့ဖေရူမေယီခွဲအကိုဖြစ်သူတည်ဆုံတဲ့အကြောင်းရင်းကိုစုံစမ်းစစ်ဆေးနေစေဖြစ်တဲ့အကြောင်းမလေးရှားကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဒီလိုထိတ်တဲရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုနားလောင်နေတူကြီးညာပေးမှာပါ
။ကောင်းပါပြီရှင်။ဒီကနေ့ညသတင်းတွေပြီးနှားဆင်ကြမယ့်သတင်းလွှာတွေထဲမှာတော့
ရှားဖူးစစ်ဆေးကျန်းမာအင်းဒီပြပြသေးတဲ့အပြည့်အမူမျိုးလေးတွေပါလေးတွေဒါလေးတွေတော့ရှိခဲ့တာကျွန်တော်တို့ဟိုတွေ့ရပါတယ်အဲဒါပေမဲ့လည်းပဲဟိုမှာ
ရခိုင်စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့ဝင်ဦးအောင်ကြည်ပြောသွားတာပါပြည်စုံကနောက်ပိုင်းမှာတင်ဆက်ပေးပါမယ်ဒီအကြောင်းနဲ့အတူလူခွင့်ရေချိုးဖောက်မှုတွေရှိနေတယ်လို့ဆွဆွဲခံနေရတဲ့မောင်တော်မျိုးနဲ့အတွင်းမှာပဲအမျိုးသမီး၃ဦးနဲ့အမျိုးသားအလောင်းတစ်လောင်းကိုတူးဖော်တွေ့ရှိခဲ့တဲ့အကြောင်းတွေကိုကြားဖို့ရှိတယ်လို့တခါဒီအရှိတောင်အာရှအမျိုးသမီးသတင်းတောက်တွေရဲ့အခက်အခဲဆိုင်ရာဆွေးနွေးပွဲအကြောင်းနဲ့အာဆီယံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုလည်းနားဆင်ရဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုအောင်လင်းဦးနဲ့နန်းလောင်တို့ကပြောပြပေးပါပါရှင
်။အမေရိကန်ပြည်တော်စုရဲ့အမျိုးသားလူမျိုးရေးအကြံပေးပုဂ္ဂိုလ်စီဖြစ်အမေရိကန်စစ်တပ်မှတရှောင်းလုံးစစ်မှုထမ်းလာခဲ့တဲ့မဟာဗျူဟာရေးရဲ့ကျွမ်းကျင်သူကြီးတက်ဒုတိယဘုချုပ်ကြီး HR McMaster ကိုသမ္မတဒေါ်နယ်ထရန့်အဆိုပြုလိုက်ပါတယ်။တဲ့94နှစ်အရွယ်ဒုဗိုလ်ချုပ်ကြီး McMaster အရေးသွေးထက်မြက်သူတွေ့ကြုံကြီးမားသူပုဂ္ဂိုလ်ဖြစ်သမ္မတထရမ့်ကပြောဆိုခဲ့တာပါဒုဗိုလ်ချုပ်ကြီး McMaster လက်တလုံးမှာ American စစ်တပ်ကတက်ခိုက်ရေးတပ်ဖွဲ့တွေရဲ့စွမ်းရည်မြင့်တင်ရေးတခြားဆိုးရအေဂျင်စီတွေနဲ့ပူးပေါင်းညီနဲ့ဆောင်ရွက်ရတဲ့ဌာနမှာညွှန်ကြားရေးမှုဖြစ်တာဝန်ယူထားသူဖြစ်ပါတယ်လက်တလုံးအမျိုးသားလူမျိုးရေးအကြံပေးပုဂ္ဂိုလ်ဖြစ်တာဝန်ယူထားတဲ့ American စစ်တပ်ကအငြင်းစားဒုဗိုလ်ချုပ်ကြီး Kit Kellogg ကိုတော့အမျိုးသားလူမျိုးရေးကောင်စီအရာရှိချုပ်ဖြစ်တာဝန်ပေးသွားမှာဖြစ်ကြောင်းလည်းသမ္မတကကြေညာခဲ့တာပါ American သမ္မတထရမ့်ဆိုတဲ့တာဝန်ယူပြီး24ရက်ကြာလွန်ခဲ့တဲ့တပတ်လောက်ကပဲအမျိုးသားလူမျိုးရေးအကြံပေးပုဂ္ဂိုလ်အဖြစ်ကဖယ်ရှားခံခဲ့ရတဲ့အငြင်းစားစစ်ဗိုလ်ချုပ်ကြီးမက်ကယ်ဖလင်နေရာမှာဒုဗိုလ်ချုပ်ကြီးမက်မာစတာတာဝန်ယူမှာဖြစ်ပါတယ်အမျိုးသားလူမျိုးရေးအကြံပေးပုဂ္ဂိုလ်ဟောင်းဖလင်ဟာသမ္မတတစ်ဖြစ်ကျန်းသစ္စာချိန်ဆခဲ့တဲ့ဇန်နဝါရီလ20ရက်နေ့မတိုင်ခင်သတင်းပတ်တွေတုန်းကအမေရိကန်ဆိုင်ရာရုရှားတန်မကြီးနဲ့အဆက်အသွယ်လုပ်ခဲ့တဲ့ကိစ္စနဲ့ပတ်သက်လို့ဒုသမ္မတမိုက်ပန့်စ်ကိုမမှန်မကန်ပြောဆိုခဲ့တာလက်ခံနိုင်စရာမရှိကြောင်းလည်းသမ္မတထရန့်ကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲပြောဆိုထားပါတယ်
ဆွေဒင်နိုင်ငံရဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာမူဝါဒတွေဟာအောင်မြင်မှုမရှိဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောဆိုထားသလိုတတင်းမီဒီယာအသူအယောင်တွေကဖြစ်ရမှန်တွေကိုဖုံးကွယ်ထားတယ်လို့လည်းပြောဆိုလိုက်ပါတယ်။တောက်ကြနေညာကဆွေဒင်မှာအကြမ်းဖက်မှုဖြစ်ခဲ့ကြောင်းစနေနေ့ကမာယွန်းပြောဆိုခဲ့ပြီးနောက်မှာပဲအမေရိကန်နဲ့ဆွေဒင်နိုင်ငံတို့ကြားအပြန်အလှန်ဝေဖန်မှုတွေလည်းထွက်ပေါ်လာခဲ့တာပါ။အမေရိကန်သမ္မတရဲ့မှတ်ချက်အပေါ်မှာတော့ဆွေဒင်နိုင်ငံသားတွေလူမှုကွန်ရက်တွေမှာအကြီးအကျယ်တယောဝေဖန်ခဲ့ကြပါတယ်။သမ္မတထရမ့်ကတော့အမေရိကန်ရုပ်မြင်သံကြား Fox News ကရွှေ့ပြောင်းအခြေကြသူတွေနဲ့ဆွေဒင်နိုင်ငံအကြောင်းတောက်ကြနေမှာထုတ်လင်းခဲ့တဲ့အစီအစဉ်နဲ့ပတ်သက်လို့မှတ်ချက်ပေးခဲ့တာဖြစ်ကြောင်းနောက်ပိုင်းမှာဖြေရှင်းခဲ့ပါတယ်။ဆွေဒင်နိုင်ငံဟာလူဝင်မှုကြီးကြပ်ရေးမူဝါဒနဲ့ပတ်သက်လို့ပြဿနာမရှိဘူးလို့ပြောနေတာတွေဟာသတင်းအသုတွေဒါဖြစ်ကြောင်းလည်းသတင်းလာနေမှာ Twitter စာမျက်နှာမှာ Trump ကထပ်မံရေးသားခဲ့တာပါ။ဆွေဒင်ဝန်ကြီးချုပ် Stephen Löfven ကတော့ American သမ္မတရဲ့မှတ်ချက်တွေနဲ့ပတ်သက်လို့အာအော်မီကြောင်းသတင်းလာနေနောက်ပိုင်းမှာပဲတုံ့ပြန်ခဲ့ပါတယ်။ Fox ရုပ်မြင်သံကြားကတော့ဆွေဒင်နိုင်ငံမှာ2013ခုနှစ်ကတည်းကစစ်တမ်းတင်နိုင်ငံတွေကနေခလုံးခွင့်ပေးထားတဲ့ဒုက္ခသည်ပေါင်း3သိန်းကျော်ထဲကတချို့ဟာတနက်ကင်ကျူလိုနဲ့အမှုတွေအဓမ္မပြုခြင်းမှုတွေအပါဝင်ရာဇဝမှုတွေကြီးထွားလာနေတာတွေကိုဆွေဒင်အစစ်မြစ်အရာရှိတွေကရည်ရွယ်ချက်ချရှိဖုံးကွယ်ထားတဲ့သဘောမျိုးထုတ်လွှင့်ခဲ့တာပါအစိုးရရဲ့တရားဝင်ကိန်းဂဏန်းတွေအရဆွေဒင်နိုင်ငံမှာရာဇဝမှုဖြစ်ပွားမှုနှုန်းဟာ2005ခုနှစ်ကစလို့ကျဆင်းလာနေတာဖြစ်ပါတယ်
အချင်းပြချစားမှုဟာကျန်းပတ်ဆွေးနွေးဝါဒရဲ့အခြေခံဇင်းမြစ်တစ်ခုဖြစ်ကြောင်းနိုင်ငံတကာအာဂရိလိုက်စားမှုတွေကိုစောင့်ကြည့်လေ့လာနေတဲ့ Transparency International ကပြောဆိုလိုက်ပါတယ်။ IS နဲ့ Boko Haram တို့အစွမ်းအောက်ဖွဲ့တွေကိုရင်ဆိုင်ချေမှုရမှာနိုင်ငံတကာအတိုင်းဝိုင်းအနေနဲ့အချင်းပြချစားမှုတွေကိုဦးစားပေးတိုက်ဖြတ်ဖို့လိုအပ်ကြောင်းလည်းပြောဆိုသွားခဲ့တာပါ။အစိုးရရဲ့အာဂရိလိုက်စားမှုတွေပေါ်လူလူရဲ့မကျေနပ်ချက်တွေကြောင့်စစ်သွေးကြွတွေလူသေးဆူဆောင်းမှုတွေနဲ့လက်နက်တင်သွင်းရမှာအထောက်အကူဖြစ်စေသလိုစစ်တပ်လိုအများပြည်သူနဲ့ဆိုင်တဲ့ ဖွဲ့စည်း၍အစိုးရဝါဒီတွေကိုထိန်းချုပ်နိုင်စွာထိခိုက်စေတယ်လို့လည်းဒီကနေ့ထုတ်ပြန်လိုက်တဲ့ Transparency International ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ IS အဖွဲ့လိုအယူဝါဒရေးရာကိုအခြေခံတဲ့စစ်သွေးကြွအုပ်စုတွေကိုနိုင်ငံတကာအသိုင်းအဝိုင်းကရင်ဆိုင်ရမှာဘာသာရေးအရာအစိုးရမှုတွေကိုအာရုံစိုက်နေကြပေမဲ့ဒီအဖွဲ့တွေရည်တည်ရှင်းသင်နိုင်အောင်ဖန်တီးပေးနေတဲ့အခြေအနေတွေကိုတော့လေ့လာရှုထားတဲ့အကြောင်း Transparency International အဖွဲ့ရဲ့ကာကွယ်ရေးနဲ့လူရင်းဆိုင်ရာညွှန်ကြားမှုကက်သရင်းဒစ်ဆန်ကပြောဆိုခဲ့ပါတယ်။ဒီရနိုင်ငံမိုးဆူးမြို့ကို2015ခုနှစ်မှာတင်ပတ်ခဲ့တယ်လို့အနောက်ပိုင်းနဲ့မြောက်ပိုင်းဒေသတွေပြင်စီးရွားအရှေ့ပိုင်းကိုပါ IS တွေးကြွတဲ့ခြေချနိုင်ခဲ့တာကိုလည်းအစိုးရကစားကထောက်ပြထားပါတယ်။လေပြားနိုင်ငံမှာအာဏာရှင်ကောင်းဆောင်မမဂရာဖီကိုဖယ်ရှားခဲ့ပြီးတဲ့နောက်မတည်မငြိမ်ခြေနေကို IS တွေးကြွတွေအခွင့်ကောင်းယူနိုင်ခဲ့ကြတာကိုလည်းထောက်ပြထားပါတယ်။နိုင်ဂျီးရီးယားစစ်သွေးကြွအုပ်စုဘိုကိုဟာရမ်ဟာဆိုရင်လည်းအစိုးရနှစ်တွေမှာအာဂီလိုက်စားမှုတွေနဲ့အထက်တွန်းလွှာတွေကိုစန့်ကျင်တဲ့သဘောထားတွေကိုအခြေခံပြီးတော့ထူထောင်ခဲ့တဲ့အကြောင်းလဲ Transparency International ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်
။ပါကစ္စတန်နိုင်ငံအနောက်မြောက်အရက်ကတရားရုံးတစ်ခုကိုတနတ်နဲ့ဘုံတွေကင်ဆောင်ထားတဲ့အသေခံတပ်ခိုက်ရေးဓမ္မတွေဝင်တိုက်ခဲ့တာကြောင့်လူ9ဦးထပ်မံနဲ့သေဆုံးပြီး30ကျော်ဒဏ်ရာရသွားပါတယ်။ဖောက်ခွဲရေးပစ္စည်းတွေကိုမှပတ်လာတဲ့တနတ်ကင်အကြမ်းဖက်သမား3ဦးကချက်စရာမြို့ကတရားရုံးထဲကိုတရကြမ်းဝင်ရောက်ပြီးတော့အဓိကဆောက်အုံထဲကိုဝင်လို့ရအောင်လက်ပစ်ဘုံတွေနဲ့ပစ်ခတ်ကြတယ်လို့မျက်မြင်သက်တွေနဲ့ရဲတို့ကပြောပါတယ်။အပြန်အလှန်ပစ်ခတ်ကြချိန်မှာလုံခြုံရေးအဆောင်တပ်တွေကအကြမ်းဖက်သမားတွေကိုစင်ခေါ်ရန်စတာကြောင့်အကြမ်းဖက်သမား2ဦးကသူတို့ကိုမှချီထားတဲ့ဖောက်ခွဲရေးကပတ်တွေကိုဖောက်ခွဲခဲ့ကြတယ်လို့ပြည်내ရဲအရာရှိချုပ်ဆိုဟိလ်ခါလစ်ကသတင်းထောက်တွေကိုပြောပါရယ်ကျန်တရရမြောက်အကြံဖက်သမားကတော့အပြန်အလှန်ပြစ်ခတ်မှုအတွင်းသေဆုံးသွားတယ်လို့ဆိုပါရယ်တရားရုံးထဲကိုဝင်ဖို့အကြံဖက်သမားတွေဟာအစပိုင်းမှာပစ္စတိုတနတ်တွေနဲ့ဘုံးတွေနဲ့တိုက်ခိုက်ပြီးတော့ရဲတွေနဲ့မိနစ်20လောက်ပြန်အလှန်ပြစ်ခတ်ချိန်မှာသူတို့ကိုယ်ပေါ်ကဘုံးတွေပောက်ကွဲပြီးတော့တေကုန်တယ်လို့ရဲအရာရှိချုပ်ခါလစ်ကပြောပါရယ်သေဆုံးသွားသူတွေထဲမှာရှင်နေတဲ့ဦးရဲနဲ့အရသားတွေပါဝင်တယ်လို့ရဲနဲ့စီယုံတာဝန်ရှိသူတွေကပြောပါရယ်ဒီတိုက်ခတ်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ပါကစ္စတန်တာလီဘန်ဂျမတ်ဦးအာဟာအုပ်စုရဲ့ပြောခွင့်ရကဆိုပါရယ
်ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ58 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ယူအမေကန်သံမြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဝင်းရဲ့ဖေရူမေခွဲအကိုဖြစ်သူဟာလောက်ကျန်ခံလိုက်ရပုံပေါ်ပေမဲ့တိစိုးရတဲ့အကြောင်းနဲ့ပတ်သက်လို့ဆုံးဖြတ်ချက်မချသေးတဲ့အကြောင်းဒီကနေ့မှပဲမလေးရှားချမ်းမာရေးဌာနတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်တိစိုးရတဲ့အကြောင်းနဲ့သက်ဆိုင်ရာဆွေမျိုးသားချင်းဘသူဘဝဖြစ်ကြောင်းသိနိုင်မှုတိစိုးသူကင်ဂျွန်နန်းရဲ့အလောင်းကိုရင်ခွဲစစ်ဆေးရာကရရှိလာတဲ့နမူနာတွေကိုတခွက်ခန်းတစ်ခုမှစစ်ဆေးဖို့ပေးပို့ထားတဲ့အကြောင်းမလေးရှားချမ်းမာရေးဝန်ကြီးဌာနအထူးချမ်းမာရေးဦးစီးဌာနညွှန်ကြားရေးမှူးနူဝါဟေရှမ်အဗ်ဒူလာကပြောဆိုခဲ့တာပါစိတ်သင်ခဲ့မှုရှိမရှိဆိုတာနဲ့ပတ်သက်လို့တခွက်ခိုင်းမှာစစ်ဆေးသွားမှာဖြစ်ပေမဲ့ဘယ်ချိန်စစ်ဆေးမှုတွေပြီးစီးမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။ရင်ခွဲစစ်ဆေးရမှာတော့ရုပ်တရက်နှလုံးရောဂါပေါက်တဲ့လက္ခဏာမျိုးမတွေ့ရသလိုဒဏ်ရာတန်ချက်တစုံတရာမတွေ့ရဘူးလို့လည်းမလေးရှားကျန်းမာရေးဝန်ကြီးဌာနအရာရှိကပြောဆိုခဲ့ပါတယ်။တိစုံသူရကင်ဂျုံနန်းဖြစ်ကြောင်းအတည်ပြုထားပြီးစစ်ဆေးသူတွေက DNA မျိုးပြီးစားလက်ပွေနဲ့တောင်းနမူနာတွေကိုမှတ်တမ်းယူထားပေမဲ့တိုက်ဆိုင်စစ်ဆေးနိုင်မဲ့အချက်လက်တွေကိုတော့မိသားစုဝင်တွေထံကလက်ခံရရှိရမျိုးမရှိသေးဘူးလို့လည်းကျမယူညီထဏရဲ့ညွှန်ကြားမှုနိုအာရှန်ကပြောဆိုခဲ့ပါတယ်။ဒီဆုံးသူရဲ့မိသားစုဝင်ဖြစ်ဆက်သွယ်ပြောဆိုတာမျိုးမရှိသေးကြောင်းလည်းသူကပြောဆိုခဲ့တာပါ။မြောက်ကိုရီးယားတပ်မကြီးကန်ချိုကတော့မလေးရှားရဲ့တပ်ဖွဲ့ရဲ့စုံစမ်းစစ်ဆေးမှုတွေကိုမယုံကြည်တာကြောင့်ပူးတွဲစစ်ဆေးဖို့လည်းမနေ့တုန်းကပဲတောင်းဆိုထားပါတယ်။မလေးရှားဝန်ကြီးချုပ်နာဂျက်ရာဇက်ကတော့မြောက်ကိုရီးယားကိုနာမည်ပြတ်ဖို့မလေးရှားနိုင်ငံအနေနဲ့အကြောင်းတစုံတရာမရှိသလိုစုံစမ်းစစ်ဆေးမှုတွေကိုလည်းတိတိကျကျဆောင်ရွက်သွားမှာဖြစ်ကြောင်းတုံ့ပြန်ထားပါတယ်။
လွတ်လပ်စွာရေကြောင်းသွားလာမှုကိုအကြောင်းပြုပြီးတရုတ်နိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါစေတဲ့တခြားနိုင်ငံတွေရဲ့လုပ်ရက်တွေကိုဆန့်ကျင်ကန့်ကွက်တယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနကဒီကနေ့အင်္ဂါနေ့မှာပြောပါရယ်အပြည်ပြည်ဆိုင်ရာဥပဒေအောက်ကလွတ်လပ်စွာရေကြောင်းသွားလာမှုကိုတရုတ်နိုင်ငံကအမြဲတမ်းလေးစားမှုရှိပြီးဒီဥပဒေကိုနိုင်ငံအလုံးအကျိုးခံစားကြပေမဲ့ဒါကိုအကြောင်းပြုပြီးတော့တရုတ်နိုင်ငံရဲ့အချုပ်အခြာအာဏာကိုချိန်ချောက်တဲ့ပျက်စီးစေတဲ့တပ်ဆိုင်ရာတိုင်းပြည်တွေရဲ့လုပ်ရက်တွေကိုအမြဲဆန့်ကျင်ပါရယ်ဒေသတွေငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုတပ်ဆိုင်ရာတိုင်းပြည်တွေကအကာအကွယ်ပေးနိုင်မယ်လို့မျှော်လင့်ပါရယ်လို့တရုတ် င်ငံခြားရေးဌာနပြောခွင့်ရဂန်ရှောင်းကပြောပါရယ်ရေပိုင်နဲ့အငင်းပွားပြီးတင်းမာမှုတွေတိုးလာနေတဲ့တောင်တုပ်ပင်လယ်ထဲအမေရိကန်လျင်တင်တင်းမော့အုပ်စုကင်းလက်အပြီးဒီလိုပြောဆိုချက်ထွက်ပေါ်လာတာပါအမေရိကန်ရေတပ်ကတော့ဒီလိုရဟာအမေရိကန်လျင်တင် US Carl Vinson တင်းမော့အုပ်စုရဲ့တောင်တုပ်ပင်လယ်ထဲမှာပုံမှန်စစ်ဆင်ရေးလုပ်ရတဲ့လုပ်ရတာဖြစ်တယ်လို့စတင်နေမှာပြောပါရယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်လက်ထက်မှာတရုတ်အမေရိကန်ကြားကုန်သွယ်ရေးနဲ့နယ်မြေပိုင်ဆိုင်မှုဆိုင်ရာသဘောထားကွဲလွဲမှုတွေဖြစ်ပေါ်လာနေပြီးတောင်တုပ်ပင်လယ်အရေးကဒီအခြေအနေတွေကိုမီထိုးပေးလိုက်တယ်လို့ဖြစ်မှာကိုလည်းစိုးရိမ်နေကြတာဖြစ်ပါတယ
်တောင်ဆူရနိုင်ငံအတွက်အဓိကစိန်ခေါ်မှုတွေထဲမှာငတ်မို့ခေါမောက်မှုအနေနဲ့လည်းတစ်ခုပါဝင်ဖြစ်လာနေပါတယ်ပြိပခတ်စီးပွားရေးကျဆင်းမှုစားတောက်ကုန်ဈေးနှုန်းကြီးမြင့်မှုနဲ့လေယာထွက်ကုန်ရောနှဲမှုတွေကြောင့်နိုင်ငံတော်ဆန်းနေကမလုံလောက်တဲ့ပြဿနာကြုံနေရပြီးလူပေါင်းတသန်းလောက်ကလည်းအငတ်ဘေးနဲ့ရင်ဆိုင်ရလူနေနည်းအခြေအနေရောက်နေပြီလို့တောင်ဆူရအစိုးရအပြင်အကူအညီပေးအေဂျင်စီတွေကလည်းသတိပေးပြောဆိုနေပါတယ်တောင်ဆူရနိုင်ငံရင်ဆိုင်နေရတဲ့ကြေကွဲစရာအခြေအနေဟာအဓိကအဖြစ်လူတွေရဲ့လွတ်ရကြောင်ဖြစ်ရတာလို့လဲတောင်ဆူရနိုင်ငံဆိုင်ရာကုလသမဂ္ဂလူသားချင်းစာနာမှုညှိနှိုင်းဆောင်ရွက်ရေးမှုယူချင်းအိုရူစုကအစိုးရခန်းစာထုတ်ပြန်ရမှာပြောဆိုလိုက်တာပါနိုင်ငံတောင်ပိုင်း Unity ပြည်နယ်တွင်းကဒေသနှစ်ခုမှာငတ်မို့ခေါင်းမောင်းမှုအခြေအနေနဲ့ရင်ဆိုင်ကြုံတွေ့နေရပြီးလူပေါင်းတသိန်းကျော်ပြဿနာနဲ့ကြုံတွေ့နေရပါတယ်ပြည်နယ်တွင်းမှာတိုက်ပွဲတွေပြင်းထန်ဖြစ်ပွားနေတာကြောင့်ပိတ်မိနေတဲ့ဒေသခံတွေအတွက်စာနာမှုအကူအညီပေးဖို့အရေးပေါ်ဝန်ထမ်းတွေဝင်ရောက်ခွင့်ရရေးညှိနှိုင်းရမှာလဲအခက်အခဲတွေရှိနေတဲ့အကြောင်းကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ရဲ့အရှေ့အာဖရိကဆရာပြောခွင့်ရရှာလစ်မက်တိုကပြောဆိုခဲ့ပါတယ်သမ္မတဆာဗာကီးယားနဲ့ဒုသမ္မတဟောင်းရစ်မာချာတို့ကိုထောက်ခံသူတပ်ဖွဲ့တွေကြားလွန်ခဲ့တဲ့2013ခုနှစ်ဒီဇင်ဘာလကစလို့တိုက်ပွဲတွေဖြစ်ပွားခဲ့ရာကနေပြည်တွင်းစစ်တွေတောင်ဆူရနိုင်ငံသားထောင်ပေါင်းချီတည်ဆုံခဲ့ရတာပါတောင်ဆူရနိုင်ငံသား9000လောက်ဟာစားတဲ့အကမလုံလောက်မှုနဲ့အခုခါမှာအကြီးအကျယ်ရင်ဆိုင်နေကြရပြီးဇူလိုင်လောက်ရောက်တဲ့အခါနိုင်ငံလူဦးရေထက်ဝက်လောက်ရှိတဲ့လူပေါင်း9000ခွဲလောက်ထိတိုးလာနိုင်တယ်လို့လည်းခန့်မှန်းနေကြပါတယ်
ဩစတြေးလျနိုင်ငံကလေယာဉ်ငယ်တစ်စင်းစတင်ပြန်လာပြီးမကြခင်မှာဈေးဝယ်ဆန္ဒထဲကိုပြတ်ကျခဲ့တာကြောင့်လူ9ဦးသေဆုံးသွားတယ်လို့ဩစတြေးလျနိုင်ငံမဲလ်ဘွန်းမြို့ကတာဝန်ရှိသူတွေကပြောပါရယ်လေယာဉ်စတင်ပြန်လာပြီးမှာအင်ဂျင်ဆက်ချိုးရင်သွားပြီးတော့အဆောက်အုံတစ်ခုကိုတိုက်မိပြီးကားရပ်နားတဲ့နေရာထဲကိုပြတ်ကျသွားတာပါအခင်းဖြစ်ချိန်မှာဈေးဝယ်ဆန္ဒမဖွင့်သေးပါဘူးဒီလေယာဉ်ဟာဩစတြေးလျတိုက်တောင်ဖက် King Island ဘော်ကတက်စ်မီးနီးယားပြည်နယ်နဲ့ကျွန်းမကြီးကိုအသွားအပြန်ပြေးဆွဲတာဖြစ်ပါရယ်ပြတ်ကျသွားတဲ့လေယာဉ်ထဲမှာအမေရိကန်နိုင်ငံသား၄ဦးပါဝင်တယ်လို့အမေရိကန်နိုင်ငံခြားရေးဌာနအရာရှိသူကအတည်ပြုပါရယ်ဒီဖြစ်ရဟာနေပေါင်း30အတွင်း Victoria ပြည်နယ်ရင်းအဆိုအဝါဆုံးလျှင်မတော်တဆမှုဖြစ်တယ်လို့ပြည်နယ်အုပ်ချုပ်ရေးမှူး Daniel Andrews ကပြောပါရယ
်နောက်ဆုံးရသတင်းတွေကိုကိုအောင်လုံနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါရှင် VOA မြန်မာပိုင်းရေဒီယိုအစီအစဉ်ကိုအခုထုတ်လွှင့်နေတဲ့အချိန်ထဲမှာပဲ VOA ရဲ့ Facebook စာမျက်နှာမှာလည်းဝင်ရောက်နားဆင်နိုင်ပါရယ်ရှင်အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။ရခိုင်ပြည်နယ်အတွင်းကျန်းဖက်မှုဖြစ်ပွားတဲ့ဒေသတွေမှာအလောင်းတချို့တွေ့ရှိခဲ့တဲ့အကြောင်းကိုအရင်ဆုံးကြားကြရမှာပါ။အကျန်းဖက်မှုတွေဖြစ်ခဲ့ပြီးနောက်လူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်လို့ဆွတ်ဆွဲခံနေရတဲ့မောင်တို့မြို့နယ်အတွင်းမှာဒဏ်ရာတွေနဲ့မြုပ်နှံထားတဲ့လူသေအလောင်းတချို့တူးဖို့တွေ့ရှိခဲ့တယ်လို့သိရပါဗျ။ဒီကိစ္စကိုသက်ဆိုင်ရာအာဏာပိုင်တွေကအသေးစိတ်စုံစမ်းစစ်ဆေးမှုတွေလုပ်နေဆဲဖြစ်ပြီးဘယ်သူဘယ်ဝါဆိုတာအတိအကျထုတ်ပြန်တာမရှိသေးပါဘူး။ဒါနဲ့ပတ်သက်လို့သိထားသလောက်တင်ဆက်ပေးပါအောင်ကုသညုံရေး
ကောင်းပါပြီဗျာဒီမောင်တော်မြို့နယ်လူဖမ်းပြင်ရွာရဲ့တောင်ဘက်ကိုဂိုက်300ကျော်ကကွင်းပြင်တစ်ခုမှာသတင်းရရှာဖွေရမှာတော့မြုံနှံထားတဲ့ဒီအမျိုးသမီး3ရဲ့အလောင်းအမျိုးသား2ဦးရဲ့အလောင်းစုစုပေါင်းအလောင်း4လောင်းတွေ့ခဲ့တာဖြစ်တယ်ဆိုပြီးတော့နိုင်ငံတော်တိုင်ပင်ခံရုံးသတင်းထုတ်ပြန်ရေးကော်မတီရဲ့ Facebook စာမျက်နှာမှာဒီညနေပိုင်းကဖော်ပြခဲ့ပါတယ်စစ်ဆေးတွေ့ရှိမှုတွေအရအမျိုးသား2ဦးရဲ့အလောင်းမှာဥကောင်းပွင့်ထွက်ဒဏ်ရာနဲ့အခြားဒဏ်ရာတစ်ခုတွေ့ရသလိုပဲအမျိုးသမီး3ဦးအလောင်းနဲ့ဒီ2လောင်းမှာတော့နောက်ကျောဖောက်ဝင်ဒဏ်ရာကြောရိုးကျိုးဒဏ်ရာတွေတွေ့ခဲ့ရတယ်ဆိုပြီးတော့အဲ့ဒီညညချက်မှာဖော်ပြခဲ့ပါတယ်။ဒါမှမဟုတ်မိနစ်ပိုင်းအကြာမှာတော့ဒီညညချက်ကိုသတင်းထုတ်ပြန်ရေးကော်မတီရဲ့ Facebook အကောင့်ကနေပြီးတော့ပြန်ဖြုတ်ထားတာတွေ့ရပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးတော့နိုင်ငံတော်သမ္မတရုံပြောခွင့်ရသူဦးစောထေကိုကျွန်တော် VOA သတင်းတောက်ဦးထောင်ကကိုထောင်ကမေးမြန်းတဲ့ခါမှာအခုလိုတုံ့ပြန်ထားပါတယ
်။ဟုတ်ကဲ့စီစစ်ခိုင်းလာတယ်။အဲ့ဒါတွေကို Investigation Commission တွေဖော်ရနေကြစီစစ်ခိုင်းလာတယ်။
အဲ့ထုတ်ပြန်ချက်
ကတော့ကျွန်တော်တို့မထုတ်ပါဘူးဟု
တ်အခုဆရာတို့သတင်းထုတ်ပြန်ချက်ကလွန်ခဲ့တဲ့2နာရီခွဲ3နာရီလောက်ကထုတ်ထားတာပါ information committee ရပါခင်ဗျာ
မထုတ်ပါဘူးဗျဟုတ်ပြန်ကြည့်လိုက်ပါဗျာ
အခုပြန်ဖြုတ်ထားတယ်နည်းဆရာအဲ့တော့မသေးချသေးဘူးဆိုတဲ့သဘောလားခင်ဗျာ
အဲဘယ်သူတက်လို့ဘယ်သူတမ်းမလို့ကျွန်တော်တို့အမှုဖွင့်လို့ရဲရစီစစ်တဲ့ဟာကိုကျွန်တော်ပြန်ပြီးတော့စီစစ်ခိုင်းတာပါဗျဟုတ်
ဟုတ်ကဲ့အဲ့နေရာကို24တွားပြီးတော့24ရယ်လို့ပြောလို့လေဘာကြောင့်များအဲ့နေရာကိုတွားပြီးတော့24ဖြစ်တာလဲခင်ဗျာ
အဲ့တော့ခုစုံစမ်းစစ်ဆေးရေးဖွဲ့တွေတွားနေကြနော်ကျွန်တော်တို့ဘာမှမပြောဘူးညာကျွန်တော်တို့အဲ့ဒါထောက်ပါတော့
တနေ့ပတ်သက်ပြီးတော့မောင်တော်မြို့နယ်ရစ်ခမ်းရဲ့ရဲမှုကြော်မြဝင်းကတော့အလောင်းတွေတွေ့ရှိတယ်ဆိုတာကိုလည်းကြားပြီးတော့အသေးစိတ်ကိုတော့မပြောနိုင်ဘူးလို့ဆိုပါတယ်။ဒါကတော့စုံစမ်းရေးကော်မရှင်ရဲ့အတွင်းမှုဥဆောင်မြစ်ဖေးဥဆောင်တဲ့အဖွဲ့ကတွားရောက်ပြီးတော့စုံစမ်းနေတယ်လို့ဆိုပါတယ်။ဥဆောင်မြစ်ဖေးကတော့ view ကနေပြီးတော့ဆက်သွယ်လို့မရသေးပါဘူး။ကနေကအစိုးရသတင်းထုတ်ပြန်ရေးကထုတ်ခဲ့တဲ့သတင်းထဲမှာတော့အဲ့ဒီညမှာလူသေးအလောင်းတွေမြှောက်နှံထားတယ်ဆိုတာကိုလူတအူးကသတင်းပေးလို့တွားရောက်တူးဖော်ရင်းနဲ့တွေ့ရှိခဲ့တာလို့ရေးပါတယ်။ရှိခိုင်ပြည်နယ်မောင်နှောက်ဒေသအတွင်းမှာဒီအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုတွေကိုတံပြန်နှိမ်နှင်းတဲ့စစ်စင်ယူတွေအတွင်းအမျိုးသမီးတွေပေါ်မှာလေမန်းဆိုင်ရာမတရားဆော့ကားမှုလူတက်မှုမိရှုမှုစတဲ့လူခွင့်ချိုးဖောက်မှုတွေကိုလူညွေးတပ်ဖွဲ့တွေကလုပ်ခဲ့တယ်ဆိုပြီးတော့ကုလသမဂ္ဂရောနိုင်ငံတကာလူခွင့်ဖွဲ့တွေကပါဝေဖန်နေကြတာပါတစ်ဖက်မှာလည်းဒီအစိုးရနဲ့နှိစက်တဲ့စိုးရအာဏာပိုင်တွေနဲ့ဆက်ဆက်တဲ့အချို့ကလည်းတပ်ဖြတ်ချင်းခံမှုတွေရှိနေတယ်ဆိုပြီးတော့သိရပါတယ်လူခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကထုတ်ပြန်ခဲ့တဲ့ဒီလူခွင့်ချိုးဖောက်မှုအစဉ်ကစားပါအချက်လက်တွေဖြစ်ရတစ်ခုချင်းစီကိုတော့အစိုးရစုံစမ်းရေးကော်မရှင်ကပြန်လည်စုံစမ်းနေတယ်လို့ပဲတပ်မတော်ရဲ့လုံခြုံရေးအဖွဲ့အစည်းတွေဘက်ကလည်းဒီဌာနတွင်းစုံစမ်းစစ်ဆေးမှုတွေပြုလုပ်လျက်ရှိတယ်လို့သိရပါတယ်ခင်ဗျာ
ကိုတာညုံပြောပြပေးခဲ့တာပါရှင်တဆက်ထမှာပဲမြန်မာနိုင်ငံလူခွေရေးဆိုင်ရာကုလသမဂ္ဂအထူးစုံစမ်းစစ်ဆေးရေးမှုရဲ့ဟီလီရဲ့ဘင်္ဂလားဒေ့ရှ်နဲ့ဇာတုခဒစ်ကန်တွေစီတွားတဲ့ကိစ္စကိုလည်းတင်ပြပေးပါမယ်မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးစုံစမ်းစစ်ဆေးမှုရန်ဟီလီဟာမြန်မာနိုင်ငံကနေထွက်ပြေးလာတဲ့မွတ်စလင်ဒုက္ခသည်တွေနေထိုင်ရာဘင်္ဂလားဒေ့ရှ်နယ်စပ်ကဒုက္ခသည်စခန်းတွေကိုဒီကနေ့တွားရောက်တည်ရှိစစ်ဆေးနေပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာစစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့တွေရဲ့နေမြင့်ရှင်းလင်းမှုတွေအတွင်းလူခွင့်ရေးချိုးဖောက်မှုတွေအကြီးအကျယ်ရှိခဲ့တယ်လို့ကုလသမဂ္ဂကမကြာခင်ကပဲအစီရင်ခံစာထုတ်ပြန်ခဲ့တယ်လို့ဒီအခြေအနေတွေကိုစုံစမ်းလည်လာဖို့မစ္စရန်ဟီလီအခုလိုရောက်ရှိနေတာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့ကုလသမဂ္ဂအစီရင်ခံစာအပေါ်မှာတော့လက်တွေ့အခြေအနေထက်ချက်ကားမှုတွေရှိတယ်လို့ရခိုင်ရေးဖြည့်ရှင်းဆောင်ရွက်နေသူတွေကပြောပါတယ်ဆက်သွယ်မြင်းမြန်းထားတဲ့မက်ကင်ဖြူထွေးကတင်ပြပေးပါမှာရှင
်မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးစုံစမ်းစစ်ဆေးရေးမှူးမစ်ယန်ဟီလီဟာမြန်မာအင်ဒီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုဇန်နဝါရီလ20ရက်တနင်္လာနေ့ကနေစပြီးတော့၄ရက်ကြာခီးစဉ်ရောက်ရှိနေတာဖြစ်ပြီးမြန်မာနိုင်ငံကနေထွက်ပြေးလာကြတဲ့မွတ်စလင်ဒုက္ခသည်တွေရဲ့အခြေအနေကိုတွားရောက်လည်လာနေတာပါမနေ့ကတနင်္လာနေ့တော့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီး AH Mahmoud Ali နဲ့ဒါကာမြို့တော်မှာတွေ့ဆုံပြီးရိုဟင်ဂျာမွတ်စလင်ရေးဆွေးနွေးခဲ့တဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီနေ့မှာတော့နေဆက်ကဒုက္ခသည်စခန်းတချို့ကိုတွားရောက်ခဲ့တာပါ။အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာတပ်မတော်နဲ့လုံခြုံရေးတပ်ဖွဲ့တွေကနေမြင့်ရှင်းလင်းဆောင်ရွက်ခဲ့တဲ့ပြီးခဲ့တဲ့လေးလအတွင်းရိုဟင်ဂျာမွတ်စလင်ကြီးရွာတွေမိရှုဖျက်ဆီးခံရတာဒေသခံတွေနှိပ်စက်ညှဉ်းပန်းခံရပြီးအမျိုးသမီးတွေမတရားပြုကျင့်ခံရတာစတဲ့လူခွင့်ချိုးဖောက်မှုတွေအကြီးအကျယ်ရှိခဲ့တယ်လို့ဆိုပြီးကုလသမဂ္ဂကပြင်းပြင်းထန်ထန်ဆွဆွဲထားတာပါကုလသမဂ္ဂအစဉ်ကစားပြုစုတဲ့စုံစမ်းရေးမှုတွေအနေနဲ့အခင်းဖြစ်ပေါ်ရာဒေသတွေကိုတွားရောက်ပြီးစုံစမ်းဝင်ရခဲ့တာတော့မဟုတ်ပါဘူးစင်ကန်စားပါအချက်လက်အားလုံးဒီပါဟာဘင်္ဂလားဒေ့ရှ်နေမြေတဲကမွတ်စလင်ဒုက္ခသည်စခန်းတွေမှာအခြေပြုပြီးတော့ရလာတဲ့အချက်လက်တွေဖြစ်ပါတယ်။ဒါကြောင့်လဲမစ်ယန်ဟီလီရဲ့ခီးစစ်ဟာဒီလိုအခြေအနေတွေကိုလေ့လာစုံစမ်းဖို့ဖြစ်တယ်လို့ကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့ကုလသမဂ္ဂရဲ့စင်ကန်စားနဲ့ပတ်သက်လို့တော့လက်တွေ့အခြေအနေထက်ချက်ကားမှုတွေရှိနေတာကိုတွေ့ရတယ်လို့ရခိုင်ပြည်နယ်မောင်တော်ဒေသစုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ဝင်ဦးအောင်ကြည်ကပြောပါတယ်
။ကျွန်တော်တို့ရဲ့စစ်ဆေးတရှိချက်ကဟိုခိုင်မာတယ်မှန်ကန်တယ်လို့ပဲယုံကြည်ပါတယ်ကျွန်တော်တို့ကဘုသူ့ကိုမှဖုံးနေဖိနေတာမဟုတ်ပါဘူးအစာအစာပေးနေတာလည်းမဟုတ်ပါဘူးကျွန်တော်တို့ကအမှန်တရားကိုလုပ်နေတာပါအမှန်တရားကိုပြောနေတာပါဆွဲလို့ရနိုင်တဲ့အနေထားပေါ့လေဟိုသတင်းအစအနာလေးတော့မှကျွန်တော်တို့မရခဲ့ပါဘူးဟိုတင်းပေါ့နည်းနည်းဟိုရှာပွေစစ်စစ်မှာအဲ့ဒီပြက်ပြားစေတဲ့အပြူမျိုးမျိုးလေးတွေပါလေးတွေဒါလေးတွေတော့ရှိခဲ့တာကျွန်တော်တို့ဟိုတွေ့ရပါတယ်အဲဒါပေမဲ့လည်းဟိုမှာဟိုဆွဆွထားတဲ့အတိုင်းအရင်ကရောပုံကြီးချက်ထားတဲ့အနေထားလို့ကျွန်တော်အနေနဲ့တော့ဒီတိုင်းမမြင်ပါဘူး
စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့တွေ့ရှိချက်တွေကိုနောက်ပိုင်းမှာသိစိတ်ထုတ်ပြန်မှာဖြစ်ပြီးတော့လောလောဆယ်ကတော့စုံစမ်းစစ်ဆေးနေတာတွေမပြည့်ပြတ်သေးဘူးလို့လည်းဦးအောင်ကြည်ကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေနဲ့အထိတွားရောက်ပြီးတော့ဒုက္ခသည်တွေနဲ့တွေ့ဆုံခဲ့တဲ့ရခိုင်အကြံပေးကော်မရှင်အဖွဲ့ဝင်ဦးရီလွင်ကလည်းသူ့ရဲ့လေ့လာချက်တွေနဲ့ပတ်သက်လို့အခုလိုပြောပြပါဗျ
။ကျွန်တော်တို့ကတော့အချက်လက်သွားစုံစမ်းလာရင်ပြောတာတွေကိုနားထောင်ခဲ့ဆက်မယ်။ဒီ verify လုပ်ဖို့အတွက်ကျွန်တော်တို့ကဘာခေါ်မလဲဆို facility လည်းမရှိဘူးဗျာ။သူတို့ပြောတာနားထောင်ရတာပဲလေ။အဲ့တော့သူတို့ပြောတာနားထောင်တဲ့အပေါ်မှာဟိုဖြစ်နိုင်လောက်ချေရှိတဲ့ case တွေရှိတယ်။အချို့ဟာလေးတွေမှာကတော့နည်းနည်းလေးဟိုသူတို့ချက်ကားပြီးပြောတယ်လို့ကျွန်တော်တို့ယူဆရတဲ့အချက်လက်တွေလည်းရှိတယ်။သို့တော့ဟိုအကြမ်းမင်းအဖြစ်ပြောနိုင်တာတော့တစုံတစ်ခုဟိုကျွန်တော်တို့ဟိုဘာခေါ်မလဲဒီဆက်စင်ရေးတွေမှာဟိုလုံလုံကျွံ့ဖြစ်ခဲ့တဲ့ဟိုလက္ခဏာလေးတွေတော့ရှိပုံရတယ်။ ရတဲ့အတွက်ကြောင့်သူတို့ဒီဘက်ကိုကူးပြောင်းလာတယ်လေ။အခုဒီမြန်မာနိုင်ငံအစိုးရဘက်ကလည်းပဲသူတို့ဘာတွေပြောထားပြောထားပြန်ဆက်မယ်ဆိုပြီးတော့ကျွန်တော်ပြန်ဆက်နေတာလေးရှိတယ်ပြတဲ့အချက်က။ပြီးတော့တမတော်ကလည်းတသက်အဖွဲတစ်ဖွဲပွဲတယ်။ကျွန်တော်ပြည်ဒေးကြီးကရဲနဲ့ immigration ကလည်းတသက်အဖွဲတစ်ဖွဲဖွဲ့ပြီးတော့ပြန်ဆက်မယ်ဆိုတဲ့သဘောတည်းလုံးဝငင်းဆန်ပြစ်လာမဟုတ်ဘဲနဲ့ပြန်ဆက်မယ်ဆိုတဲ့ဟိုသဘောလေးတစ်ခုတော့ကျွန်တော်တို့တွေးရပါတယ်အဲ့တော့အဲ့လိုစစ်ဆေးပြီးတော့သူတို့ထုတ်ပြန်တဲ့ဟိုထုတ်ပြန်ချက်ပေါ်မှာပဲကျွန်တော်တို့ကတော့ဟိုသုံးသက်တာပူပြီးတရားမျှတမယ်လို့ထင်ပါတယ
်လောလတ်လတ်လတ်ထွက်ပြေးလာတဲ့သူတွေဘယ်နှယောက်ရှိတယ်ဆိုတာကိုသူအနေနဲ့မပြောနိုင်ပေမဲ့လို့သူတွေ့ခဲ့ရတဲ့ဒုက္ခတွေအများပြားရှိပြီးတော့အဲ့ဒီသူတွေဟာမြန်မာပြည်ကလာတဲ့သူတွေဖြစ်တယ်ဆိုတာကိုတော့သူတို့နဲ့စကားပြောပြီးတဲ့အချိန်မှာအတည်ပြုလို့ရတယ်လို့ဦးရီလွင်ကပြောပါတယ်ကုလသမဂ္ဂအထူးစုံစမ်းစစ်ဆေးရေးမှူးမစ္စယန်ဟီလီကတော့ဒီလ20ရက်နေ့ကနေ23ရက်နေ့အထိဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိနေမှာဖြစ်ပြီးတော့ဒီခီးစဉ်ကနေရရှိလာတဲ့ရှာဖွေတွေ့ရှိချက်တွေကိုလာမယ့်မတ်လ23ရက်နေ့ကျရင်ကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်မှာအစီအခံစာတင်သွင်းမှာဖြစ်ပါတယ်ရှင်
။မကင်မြူထွေးတင်ပြခဲ့တာဖြစ်ပါတယ်ရှင်။အခုတော့ဒီအရှိတောင်အာရှအမျိုးသမီးသတင်းထောက်တို့ရဲ့အခက်အခဲဆိုင်ရာဆွေးနွေးပွဲလုပ်ကြတဲ့အကြောင်းကိုတင်ပြပေးပါမယ်။ပြည်တွင်းသတင်းစာတိုက်တွေမှာအမျိုးသမီးတွေခံစားခွင့်ရှိရမယ့် policy ဘိုင်းတွေတေချာချမှတ်ဖို့လိုအပ်နေသေးတယ်လို့ပြည်တွင်းအမျိုးသမီးသတင်းထောက်တချို့ကသုံးသပ်နေကြပါတယ်။သတင်းမီဒီယာဖွံ့ဖြိုးတိုးတက်ဖို့အတွက်ကမ္ဘာလုံးဆိုင်ရာသတင်းစာများနဲ့ထုတ်ဝေသူများဆိုင်ရာနိုင်ငံတကာအဖွဲ့အစည်းတစ်ခုဖြစ်တဲ့ One Ifra ကမြန်မာနိုင်ငံမှာ3ရက်ကြာအရှိတောင်အာရှအမျိုးသမီး journalist တွေရဲ့အခက်အခဲတွေနဲ့ပတ်သက်ပြီးဆွေးနွေးတိုင်ပင်ခဲ့ကြတာမှာအခုလိုတင်ပြသွားတာဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့ VOA မြန်မာပိုင်းသတင်းတော်မမေခါကစူးစီးတင်ပြထားပါတယ်ရှင်။
ပြင်သစ်နဲ့ဂျာမနီမှာအခြေချထားတဲ့သတင်းမီဒီယာဖွံ့ဖြိုးတိုးတက်ဖို့အတွက်ကမ္ဘာလုံးဆိုင်ရာသတင်းစာများနဲ့ထုတ်ဝေသူများဆိုင်ရာနိုင်ငံတကာအဖွဲ့အစည်းတစ်ခုဖြစ်တဲ့ One Ifra အဖွဲ့အစည်းကမြန်မာနိုင်ငံအပါအဝင်အရှေ့တောင်အာရှမှာရှိနေတဲ့နိုင်ငံတွေကအမျိုးသမီး Channel List တွေကိုဖိတ်ခေါ်ပြီးနိုင်ငံလိုက်မှာကြုံတွေ့နေရတဲ့အမျိုးသမီး Channel List တွေရဲ့အခက်အခဲတွေကိုဖြေရှာဖို့အတွက်3ရက်ကြာဆွေးနွေးပွဲကိုရန်ကုန်မြို့မှာပြီးခဲ့တဲ့ရက်ပိုင်းကတွေ့ဆုံခဲ့ကြတာပါဒီလိုဆွေးနွေးတိုင်ပင်တာတွေမှာပြည်တွင်းသတင်းစာတိုက်ကအမျိုးသမီးအချို့ကတော့ပြည်တွင်းသတင်းစာတိုက်တွေမှာအမျိုးသမီးတွေခံစားခွင့်ရှိရမယ်အခွင့်အရေးပိုင်းတွေကိုမူဝါဒတစ်ခုအနေနဲ့တည်တည်ချာချာချမှတ်ဖို့လိုအပ်နေသေးတယ်လို့ထောက်ပြမှုတွေရှိခဲ့ပါတယ်ဒီလိုတွေးဆောင်ပွဲကိုတက်ရောက်ခဲ့တဲ့မီဂျီနာသတင်းဂျာနယ်ကအယ်ရီဒါဂျုံဆိုင်းမန်ကတော့ပြည်တွင်းအမျိုးသမီးသတင်းတောက်တွေကြုံတွေ့နေရတဲ့အခက်အခဲပိုင်းတွေကိုဒီတွေးဆောင်ပွဲမှာတင်ပြပစ်ခဲ့တယ်လို့သူကပြောပါတယ်။လက်ရှိဖြစ်ပေါ်နေတဲ့အခက်အခဲတွေနဲ့ပတ်သက်ပြီးသူကခုလိုပြောပြခဲ့တာ
ပါ။မြန်မာနိုင်ငံမှာရှိတဲ့သတင်းခန်းတွေတော်တော်များများမှာအမျိုးသမီးတွေဥဆောင်မှုနည်းတယ်လေ။များဖြစ်အားလုံးချစ်ပေကြတွေကယောက်ျားလေးတွေဖြစ်နေရလေနော်။မိန်းကလေးတွေမရှိဘူးပေါ့နော်။အဲဒီဒါ level လောက်ပဲရှိတယ်။ပြီးတော့ဒီအဲဒီဒါ level တွေကလည်းအောက်ကသတင်းထောက်တွေကယောက်ျားလေးတွေဖြစ်နေတဲ့အချိန်မှာမင်းလေးအဲ့ဒါပြောတဲ့စကားနားမထောင်ပဲ
ဒီတွေ့ဆုံပွဲဟာတင်းနန်းတစ်ခုအနေနဲ့တင်ကြားပြတာတော့မဟုတ်ပဲဆွေးနွေးပွဲတစ်ခုအနေနဲ့တက်ရောက်ခဲ့တာဖြစ်တယ်လို့ဆိုင်းမိုင်ကပြောပါတယ်ဒီဆွေးနွေးမှုကနေရလာတဲ့အတွေ့အကြုံပိုင်းကသူ့အတွက်အများကြီးအထောက်အကူပြုစေတယ်လို့လည်းသူကပြောဆိုခဲ့ပါသေးတယ
်ဗမာပြည်မှာရောကျွန်တော်ရဲ့တိုင်မှာရောပေါ့နော်အမျိုးသမီးရဲ့အတွက် policy တည်တံ့ရှိတဲ့နယ်ပေါ့နော်တိုက် policy ပဲမဟုတ်ပဲနဲ့တခါလေအမျိုးသမီး policy ပါတည်တံ့ရှိတဲ့နယ်လို့ကျွန်တော်မြင်လာတယ
်ဆွေးနွေးတဲ့ဌာနကဒူအယ်ဒီတာချုပ်မန်ငင်းငိမ့်နိုင်ကတော့သတင်းဖန်တီးတာနဲ့စုံဖြတ်ချက်ချတာတွေမှာအမျိုးသားမျိုးသမီးမခွဲကြပဲတန်းတူညီတူအခွင့်အရေးပေးပြီးစုံဖြတ်ခွင့်တွေပေးမှသာဒီသတင်းစာတိုက်အနေနဲ့ပို့ပြီးတိုးတက်လာနိုင်တယ်လို့သူကသုံးသပ်ပါတယ်
ဒီနေ့တိုင်းတစ်ခုချင်းစီမှာဒီလိုမျိုးအမျိုးသမီးတွေရှိတဲ့အတွက်ကြောင့်မူကောင်းမှုဆိုးမှုတွေကိုဒါပေါ့နော် success story တွေကိုထုတ်ပြီးတော့ဒါပေါ့နော် discussion တွေလောက် point out တွေလောက်ပြလို့ရှိရင်တကယ်ကိုသတင်းကနေရမှာအာဒီအမျိုးသမီးဒီဇာ editor တွေပေါ့နော် level မှာကိုထည့်ရမယ်ဆိုရင်အတွင်းမျိုးဟို editor ချုပ်ပြီးမှာထမမမီဒီယာ company ပိုင်းရှင်တွေတတိယမှာအာအဲ့လိုမျိုးဖြစ်လာဖို့အတွက်အဲ့လိုမျိုးစဉ်းစားမှုတွေတော့လုံးရမယ်ထင်ပါတယ်မရှိဘူးတော့မဟုတ်ပါဘူးဒီ industry ရဲ့မှာအမျိုးသမီးတွေကလည်းရှိနေတာပဲ
လက်ရှိပြည်တွင်းသတင်းစာတိုက်တွေမှာဆုံးဖြတ်ချက်ချရမယ့်နေရာပိုင်းတွေမှာအမျိုးသမီးတွေထက်အမျိုးသားတွေကပိုပြီးနေရာရကြပါတယ်ကြားမှတန်းတူအခွင့်အရေးရဖို့ One Ifra ကတော့ဆွေးနွေးတိုင်ပင်သွားခဲ့တယ်လို့တက်ရောက်ခဲ့သူတွေကပြောပါတယ်ဒီအဖွဲ့ဟာပြီးခဲ့တဲ့နှစ်ကစင်ကာပူဒီနှစ်ဖေဖော်ဝါရီလမှာတော့မြန်မာနိုင်ငံတို့မှာအရှိတောင်အာရှနိုင်ငံတွင်းမှာရှိနေတဲ့အမျိုးသမီးသတင်းတောက်တွေကိုခေါ်ယူပြီးသူတို့ကြုံတွေ့နေရတဲ့အခက်အခဲပြဿနာတွေကိုဆွေးနွေးတိုင်ပင်ပြီးအဖြေရှာမှုတွေလှုပ်ဆောင်သွားခဲ့တယ်လို့လာမယ့်ဧပြီလထဲမှာလည်းမလေးရှားနိုင်ငံမှာထပ်မံတွေ့ဆုံပြီး အခက်ခဲတွေနဲ့ပတ်သက်လို့ဆွေးနွေးတိုင်ပင်အဖြေရှာသွားမယ်လို့ပြောဆိုထားပါတယ်ရှင်
။မမေခဆူစီတင်ပြခဲ့တာဖြစ်ပါတယ်ရှင်။အခုတခါတော့ဒီအာဆီယံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ပြပေးပါမယ်။ဖိလစ်ပိုင်နိုင်ငံမှာကျင်းပနေတဲ့အာဆီယံနိုင်ငံကြီးဝန်ကြီးတွေရဲ့စီဝေးတွင်တောင်တရုတ်ပင်လယ်ပြင်တွင်တရုတ်တို့ရဲ့စစ်ရေးအခြေကျမှုနောက်ဒီအမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့နိုင်ငံကြီးမူဝါဒတွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြပါတယ်။အရှေ့တောင်အာရှနိုင်ငံများအသင်းဝင်နိုင်ငံတချို့တွေကတော့တောင်တရုတ်ပင်လယ်ပြင်တွင်တရုတ်ရဲ့စစ်ရေးချက်ထွင်မှုပေါ်စိုးရိမ်နေကြတဲ့အကြောင်းဆွေးနွေးပွဲပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ဒီအကြောင်းနဲ့ပတ်သက်လို့မတ်သိန်းကြီးထိုက်ကပြောပြပေးမှာပါရှင်။
တောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်တို့ကကျွန်းတူတွေဖော်ဆောင်ပြီးဒီပေါ်မှာစစ်ရေးအခြေချနေတာတွေအပေါ်အရှေ့တောင်အာရှနိုင်ငံတွေကြားစိုးရိမ်မကင်ဖြစ်ရတယ်လို့ဖိလစ်ပိုင်နိုင်ငံခြားရေးဝန်ကြီးပါဖက်တိုရာဆေးကပြောဆိုသွားပါတယ်။ဖိလစ်ပိုင်နိုင်ငံဘိုရာကီမြို့မှာဒီကနေ့ကျင်းပတဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံအဖွဲ့ဝင်နိုင်ငံခြားရေးဝန်ကြီးတွေရဲ့အလွတ်တဘောအစည်းအဝေးပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုသွားတာဖြစ်ပါတယ်
။ On the South China Sea,A number of ministers expressed concern over
တောင်တရုတ်ပင်လယ်ပြင်တွင်လက်တလောဖြစ်ထွန်းမှုတွေတကြောပြန်လှုပ်ရှားမှုတွေကဒေသတွင်းမှာတင်းမာမှုတွေတိုးလာပြီးအပြန်အလှန်စိတ်ချယုံကြည်မှုရောပေါ်သွားနိုင်မဲ့အခြေအနေပေါ်မှာနိုင်ငံသားရေးဝန်ကြီးတချို့ကစိုးရိမ်နေကြပါတယ်။ဒီချိန်ထဲမှာပဲဒေသတွင်းတင်းမာမှုတွေကိုဖြေလျှော့နိုင်ရေးအတွက်အချိန်ဟုန်နဲ့ဆွေးနွေးညှိနှိုင်းမှုတွေကိုရေရှည်ထိန်းထားနိုင်ဖို့လိုအပ်တယ်ဆိုတာကိုလည်းအသိမှတ်ပြုပါတယ်။
ဆိုရင်စရာဖြစ်နေတဲ့တောင်တရုတ်ပင်လယ်ပြင်အတွင်းကဖြစ်ထွန်းမှုတွေလို့ဆိုပေမဲ့အတိအကျကိုတော့ရည်ညွှန်းပြောဆိုမသွားပါဘူး။ဒါပေမဲ့တရုတ်နဲ့အမေရိကန်တို့အနေနဲ့ငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုမရိမ့်မရိုင်းထိန်းသိမ်းဖို့အာဆီယံဖွဲ့ကြီးအနေနဲ့မျှော်လင့်တဲ့အကြောင်းတော့ဖိလစ်ပိုင်နိုင်ငံခြားရေးဝန်ကြီးကပြောဆိုပါရတယ်။အာဆီယံဖွဲ့ကြီးရဲ့2018ခုနှစ်အလှည့်ကျဥက္ကဋ္ဌအဖြစ်ဖိလစ်ပိုင်နိုင်ငံကဒီနှစ်တာဝန်ယူပြီးထိပ်သီးညီလာခံတွေကိုဦးဆောင်ကျင်းပမှာဖြစ်ပါတယ်။အာဆီယံဖွဲ့ကြီးကတရုတ်နိုင်ငံရဲ့ရေချောင်းသွားလာရေးဆိုင်ရာလိုက်နိုင်ရမယ့်ကျင့်ဝတ်ဆိုင်ရာမူပေါင်းတစ်ခုကိုလာမယ့်ဇွန်လမှာချမှတ်နိုင်ဖို့မျှော်လင့်ထားသလိုတရုတ်ဘက်ကလည်းဒီကိစ္စအပေါ်မှာစိတ်အားထက်သန်နေတာဖြစ်ပါတယ
်။ I'm confident from the viewpoint of the Philippines that this code of conduct will be
ဖိလစ်ပိုင်နိုင်ငံဘက်ကအမြင်ကတော့ဒီနှစ်လပိုင်းလောက်မှာလိုက်နိုင်ရမယ့်ကျင့်ဝတ်မူပေါင်းတွေချမှတ်နိုင်လိမ့်မယ်လို့ကျွန်တော်တို့အနေနဲ့ယုံကြည်ထားပါတယ်။အာဆီယံဖွဲ့ဝင်နိုင်ငံတွေအားလုံးကရောတရုတ်တို့ကပါဒီကိစ္စအတွက်တွန်းတွန်းတိုက်တိုက်ဆောင်ရွက်နေကြတာပါ။အ
ာဆီယံဖွဲ့ချင်းအနေနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့နိုင်ငံခြားရေးမူဝါဒနဲ့ပတ်သက်ပြီးအထူးသဖြင့်တရုတ်အပေါ်မူဝါဒနဲ့ပတ်သက်ပြီးလာမယ့်လပိုင်းနှစ်အတွင်းရှင်းရှင်းလင်းလင်းတွေ့လာရဖို့မျှော်လင့်တဲ့အကြောင်းလဲဖိလစ်ပိုင်နိုင်ငံခြားရေးဝန်ကြီးရာဆေးကပြောဆိုပါတယ
်။ Under the Trump administration is still evolving. We do not know the complete picture.
အမေရိကန်ရဲ့နိုင်ငံခြားရေးမူဝါဒကအခုအချိန်ထိရုပ်လုံးပေါ်မလာသေးတာကြောင့်ဘယ်အချက်ကိုအလေးထားရမလဲဆိုတာမသိနိုင်သေးပါဘူး။တရုတ်နဲ့ဆက်ဆံရေးအပေါ်မှာစိုးရိမ်စရာရှိသလား။အမေရိကန်ပေါ်တရုတ်ရဲ့ဆက်ဆံရေးကိုစိုးရိမ်ရမလား။ဒါမှမဟုတ်လေအာဆီယံဖွဲ့ဝင်နိုင်ငံတွေပေါ်အမေရိကန်ရဲ့ဆက်ဆံရေးသဘောထားအပေါ်မှာစိုးရိမ်ရမလားဆိုတာမသိသေးပါဘူး။ဒါပေမဲ့အားလုံးအတွက်အပြုသဘောဆောင်တဲ့အမေရိကန်မူဝါဒတရားထွက်လာဖို့ကတော့ကျွန်တော်တို့အားလုံးမျှော်လင့်ထားပါလေ။နောက်ဒေသတွင်းမှာငြိမ်းချမ်းရေးဖွံ့ဖြိုးတိုးတက်ရေးတို့ကိုဥတီဆောင်ကျင်းနိုင်မှုလည်းမျှော်လင့်ပါတယ်
။အမေရိကန်နဲ့တရုတ်တို့အပေါ်စီးပွားရေးအရအများစုတည်မီနေတဲ့အရှေ့တောင်အာရှနိုင်ငံအများအပြားကတော့အမေရိကန်သမ္မတထရန့်လက်ထက်အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးပိုင်းနဲ့နယ်မြေအရေးတို့အပေါ်သဘောထားကွဲလွဲမှုတွေကနေတောင်တရုတ်ပင်လယ်အရေးပဋိပက္ခဖြစ်လာမယ့်အပေါ်စိုးရိမ်ကြပါတယ်။ရေကြောင်းကုန်သွယ်မှုနှစ်စဉ်ဒေါ်လာ5ထရီလီယံတန်ဖိုးရှိနေပြီးတဘာဝအရှင်းမြင့်ကျွေးဝါတဲ့တောင်တရုတ်ပင်လယ်ပြင်ပိုင်းနဲ့အလုံးနီးပါးကိုတရုတ်တို့ကသူတို့ပိုင်တယ်လို့ပြောဆိုနေတာဖြစ်ပြီးအာဆီယံဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ဘရူနိုင်းမလေးရှားဖိလစ်ပိုင်ဗီယက်နမ်နိုင်ငံတို့အပြင်ထိုင်ဝမ်နဲ့ပါအငင်းပွားနေတာဖြစ်ပါတယ်ဖိလစ်ပိုင်နိုင်ငံဘိုရာကီမြို့မှာဒီကနေ့ကျင်းပတဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးတွေရဲ့အလွတ်တဘောဆွေးနွေးပွဲကိုတော့မြန်မာနိုင်ငံဘက်ကဒုတိယနိုင်ငံခြားရေးဝန်ကြီးဦးကျော်တင်ဦးဆောင်တက်ရောက်နေပါတယ်ရှင်
မသိခင်ထိုက်တင်ပြခဲ့တာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းကထုတ်လွှင့်ခဲ့တဲ့အစီအစဉ်လုံးနဲ့ပတ်သက်ပြီးဝေဖန်ကြံပေးစာတွေပေးပို့လို့ရတယ်။သောရရှင်တွေနားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့ရတယ်ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com မှာရေးသားပေးပို့နိုင်ပါတယ်။မကြာခင်ထုတ်လွှင့်မဲ့အတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုလည်းဒီဒုတိယပိုင်းနိုင်ယူရဲ့အစီအစဉ်မှာစောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့က6ချိန်ထုတ်လွှင့်ပြနေပါတယ်။
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းရဲ့အင်္ဂါနေ့ညပိုင်း9နာရီကနေ10နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနာယူရဲ့အစီအစဉ်မှာတော့အပတ်စဉ်ကန္ဓာဖြစ်တဲ့ဒီအမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာအစီအစဉ်နဲ့တိုက်ရိုက်လေလိုင်းဆွေးနွေးခန်းကိုနားဆင်ကြရမှာပါ။အခုပထမဆုံးတော့ဒီအမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ရပါမယ်။သတင်းလွှတ်လပ်ခွင့်ကိုတံပိုးထားပြီးသတင်းနောက်တွေအများပြားရှိတဲ့အမေရိကန်ပြည်ထောင်စုမှာသမ္မတဒေါ်နယ်ထရမ့်ရဲ့သတင်းဌာနတွေပေါ်ထိုးနှက်တိုက်ခိုက်မှုအကြောင်းတွေကဒီကနေ့ဝါရှင်တန်နိုင်ငံရေးမှာအဓိကလွှမ်းမိုးနေပါတယ်။သတင်းဌာနတွေကိုထိုးနှက်တာဟာအာဏာရှင်တွေစပြီးလုပ်လို့ရှိတဲ့လုပ်ရလို့ Republican အထက်လွှတ်တော်မှ John McCain ကတော့ရုပ်မြင်သံကြားမှာဝေဖန်ပြောဆိုပါတယ်။တခြားလွှတ်တော်အမတ်တွေကလည်းဒီကိစ္စနဲ့ပတ်သက်လို့သူတို့သဘောထားအမြင်တွေကိုထုတ်ဖော်ပြောဆိုနေကြတဲ့အကြောင်း Michael Bowman ရဲ့တင်ပြချက်ကိုဦးသိန်းထိုက်ဦးကပြောပြမိပါပါရှင်။
ဒီလိုလက်ခွင့်ကိုတံပိုးထားပြီးသတင်းတောက်တွေအများအပြားရှိတဲ့အမေရိကန်ပြည်ထောင်စုမှာသမ္မတဒေါ်နယ်ထရမ့်ရဲ့သတင်းဌာနတွေပေါ်ထိုးနှက်ဝေဖန်တိုက်ခိုက်မှုတွေအကြောင်းကပဲဒီကနေ့ဝါရှင်တန်နိုင်ငံရေးမှအဓိကလွှမ်းမိုးနေပါတယ်။သတင်းဌာနတွေကိုထိုးနှက်တာကအာဏာရှင်တွေစပြီးလုပ်လို့ရှိတဲ့လုပ်ရဲလို့ Republican ထက်လွှတ်တော်အမတ် John McCain ကတော့ရုပ်မြင်သံကြားမှာဝေဖန်ပြောဆိုပါတယ်။တခြားလွှတ်တော်အမတ်တွေလည်းသူတို့သဘောထားအမြင်တွေကိုချင့်ချိန်ထုတ်ဖော်ပြောဆိုနေကြတဲ့အကြောင်း Michael Bowman ကသတင်းပေးပို့ထားပါတယ်။
I am here to tell you about our incredible progress in making America.
ထိုက်တန်သတင်းဌာနတစ်ခုကိုအမေရိကန်ပြည်သူတွေရဲ့ရန်သူဆိုပြီးသမ္မတဒေါ်နယ်ထရမ့်ကဆွဆွဲပါတယ်။နောက်တည့်ရက်ဖလော်ရီဒါမှာကျင်းပတဲ့လူထုစည်းဝေးပွဲမှာလည်းသတင်းဌာနတွေကိုအခုလိုသူကဝေဖန်ပါတယ်
။ They become
သူတို့ဟာပြဿနာရဲ့အဓိကအစိတ်ပိုင်းမှာပဲအကျဉ်းပြတ်ခြားစားတဲ့စနစ်ရဲ့အစိတ်ပိုင်းတစ်ခုဖြစ်နေပါတယ်။သတင်းဌာနတွေကပြည်သူတွေကိုလိမ်ညာတာမျိုးကျွန်တော်ဘယ်တော့မှခွင့်မလွတ်ပါဘူး။ညာကြံညာပြီးပြောဆိုတာမျိုးအဖြစ်မခံပါဘူးသူတို့မှာကသူတို့ကိုယ်ပိုင်လှုပ်ချင်တဲ့အစီအစဉ်အဂျန်ဒါတွေရှိနေပါတယ်ခင်ဗျားတို့အတွက်မဟုတ်ပါဘူ
းဒီမိုကရေစီအောက်လွှတ်တော်မှာဒန်ရှရစ်ကတော့သတင်းချက်လက်တွေကိုထိချုပ်ခြင်းနဲ့အရာမရောက်တဲ့အာဏာရှင်တယောက်ရဲ့ပြောကြားချက်ဆိုပြီး ABC ရုပ်သံကနေပြန်လည်ထိုးနှက်ပါတယ်သတင်းဌာနတွေရဲ့ထုတ်ပြန်ချက်တွေပေါ်ပါတီနဲ့စလုံးကလွှတ်တော်အမတ်တွေကြားမကြာခဏအပြစ်တင်ပြောတာမျိုးတွေတော့ရှိပါတယ်ဒါပေမဲ့လည်းအခုသမ္မတထရမ့်ရဲ့ပြောဆိုချက်တွေကိုတော့သူတို့ကလက်မခံဘဲသတင်းလွတ်လပ်ခွင့်ကိုကာကွယ်ပြောဆိုနေကြတာပါဒီမိုကရေစီအလို့တော်မှအဒန်ရှစ်က ABC ရုပ်သံကိုခုလိုပြောပါ
တယ်
သူသမ္မတအဖြစ်တာဝန်ယူလာခဲ့တဲ့အချိန်နောက်ပိုင်းမှာကျွန်တော်အတွက်စိတ်ပျက်စရာအကောင်းဆုံးသတိထားစရာအဖြစ်ဆုံးပြောကြားချက်ပါဖွဲ့စည်းပုံရဲ့ပထမပြင်ဆင်ချက်နောက်လွတ်လပ်ခွင့်နဲ့ဒါကိုကိုစားပြုတဲ့ဖွဲ့စည်းတွေကိုပြည်သူတွေရဲ့ရန်သူလို့သူကမြင်နေတယ်နစ်ဆင်တော့အလောင်းဒီလိုမပြောခဲ့ပါဘူး
Republican ထဲလွတ်တော်အမတ်တယောက်ကတော့ဖွဲ့စည်းပုံအခြေခံဥပဒေကခွင့်ပြုထားတဲ့လွတ်လပ်စွာပြောဆိုခွင့်နဲ့သတင်းလွတ်လပ်ခွင့်ကိုအာမခံတဲ့အကြောင်းအရာတချို့ကို Twitter လူမှုကွန်ရက်ကနေပြန်ဖြတ်ပါတယ်။တခြားအမတ်တွေကတော့ငြင်းပွားနေတဲ့အခြေအနေပို့ပြီးတော့ကြီးထွားမသွားအောင်ထိန်းသိမ်းသိမ်းပြောဆိုနေကြပါတယ်။ Republican ထဲလွတ်တော်အမတ် Rand Paul ကတော့ ABC ရုပ်သံကိုအခုလိုပြောပါတယ်
So I see President Trump
ကျွန်တော်မြင်တာကတော့သမ္မတ Trump ကသူ့အမည်ကိုပြောနေကြပုံစံအတိုင်းပဲပြင်းပြင်းထန်ထန်ပြောတာပါသတင်းလွတ်လပ်ခွင့်ကိုထိန်းချုပ်မယ်ဥပဒေမျိုးတယောက်ယောက်ကတင်လာမဲ့တက်တည်ထောက်ထားတော့မတွေ့ပါဘူ
း Republican ထက်လွတ်တော်အမတ် Mitch McConnell ကတော့ Twitter မှာ Trump ဘာတွေရေးနေသလဲဆိုတာတဲ့သူဘာလုပ်နေသလဲဆိုတာကိုပို့ပြီးတော့အာရုံစိုက်တယ်လို့ပြောပါတယ် Trump နဲ့ရင်းနှီးသူတချို့ကတော့သမ္မတပြောတဲ့မှတ်ချက်နဲ့ပတ်သက်ပြီးခဝေဝေကရှောင်နေကြတာတွေ့ရပါတယ်ကာဝေးဝင်ကြီးဂျိမ်းမက်ဒစ်ကတော့သတင်းဌာနတွေနဲ့သဘောမတူတဲ့အခြေအနေရှိပေမဲ့မဲဆန္ဒရှင်တွေကိုအဓိကထားပြီးသူနဲ့သတင်းဌာနတွေကြားမှာပြဿနာရှိတယ်လို့မထင်တဲ့အကြောင်းပြန်လည်တုံ့ပြန်ပြောဆိုပါတယ် သမ္မတဒေါ်နယ်ထရန့်ကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေကြိုးကြကြိုးကြဆက်ပေါ်နေချိန်မှာထရန့်ကိုခိုင်မာထောက်ခံသူတွေလည်းရှိနေပါတယ်သမ္မတကိုထောက်ခံသူတူဖြစ်တဲ့ဟမ်မစ်ဒန်ဂမ်ဘော့စ်ကအခုလိုပြောဆိုပါတယ
်သူကအမှန်ကိုပြောတာစိတ်မကောင်းစရာကသတင်းဌာနအတော်များများသူပြောချင်တဲ့စကားကိုလိုသလိုအတိတ်ပဲဖွင့်ပြီးအသုံးချနေကြပါတယ်သတင်းဌာနတွေကရွေးကောက်ပွဲမှာဟီလာရီကလင်တန်နိုင်မယ်လို့ထင်ခဲ့ကြတာလေ
သမ္မတထရန့်လူစုလူဝေးပွဲတွေကျင်းပနေတဲ့အချိန်ထဲမှာပဲသူ့အစိုးရကိုပြန်ပြီးတော့တရားစွဲဆိုမဲ့အဖွဲ့အစည်းတွေကိုထောက်ခံတဲ့သူတွေလည်းပိုတိုးလာနေတာတွေ့ရပါတယ်ပြီးခဲ့တဲ့လဒေါ်နယ်ထရန့်သမ္မတအဖြစ်ကျန်းသစ္စာကြေညာပြီးနောက်မှာအစိုးရနဲ့တရားရှင်ဆိုင်မဲ့အဖွဲ့တွေကိုလှူပေးတဲ့သူတွေတိုးလာတဲ့အကြောင်းပြည်သူ့အခွင့်အရေးလှူရှားတဲ့အဖွဲ့တွေကပြောဆိုကြပါလို့ခင်ဗျာ
ဒင်တိုင်းဦးတင်ပြခဲ့တဲ့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ခဲ့ရတာပါရှင်။အခုတော့တော်ရရှင်တွေစောင့်မျှော်နေတဲ့ဓာတ်ရိုက်လေလံဆွေးနွေးခန်းအစီအစဉ်အလဲရောက်ပါပြီ။ထုတ်လုပ်သူမကင်ပြူထွေးနဲ့ကိုကျော်ကျော်သိန်းစီစဉ်တင်ဆက်ပေးသွားမှာပါရှင
်။မင်္ဂလာပါခင်ဗျာ။အင်္ဂါညဓာတ်ရိုက်လေလံအစီအစဉ်ကနေကြိုးစားပါရစေ။မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးကြီးပိုပြီးတိုးတက်ကောင်းမွန်လာအောင်လုပ်တဲ့နေရာမှာအစိုးရအနေနဲ့ဘယ်လိုအခက်အခဲအကျက်အတဲတွေနဲ့များရင်ဆိုင်နေရပါသလဲဒါကိုကျွန်တော်တို့အဓိကဆွေးနွေးကြဖို့ပါအခက်အခဲမျိုးမျိုးရှိလို့လည်းပဲတရားဥပဒေစိုးမိုးရေးအခြေအနေကအခုချိန်ထိတိတိတသာတိုးတက်မလာသေးတာလို့ပြောမယ်ဆိုရင်မှားမယ်မထင်ပါဘူးဆိုတော့ကဒီကနေ့အစီအစဉ်မှာပါဝင်ဆွေးနွေးကြသူတွေအားလုံးအနေနဲ့ကအခက်အခဲတွေအများကြီးကျွန်တော်တို့ထွေပြားဆွေးနွေးမယ်ဆိုတာအဓိကအကြဆုံးအခက်အခဲကြီးတွေကိုပဲအထူးအလေးပေးပြီးတော့ဆွေးနွေးကြပါလို့ကျွန်တော်ကြိုတင်ပြီးတော့ပန်ကြားပါရစေ။နောက်တစ်ခုကကျွန်တော်တို့အဓိကအတက်နိုင်ဆုံးလိုရင်းတူရှင်းတဲ့ထိတိမိမိဆွေးနွေးပေးဖို့ကိုလည်းအထူးပဲပန်ကြားလိုပါရစေ။ပင်တိုင်ဆွေးနွေးပေးဖို့အတွက်ဖိတ်ကြားထားသူနူးကတော့တရားလွတ်တော်ရှင်းနေကြီးတွေဖြစ်ကြတဲ့ရန်ကုန်မြို့ကဦးရောဘတ်ဆက်အောင်နဲ့မန္တလေးမြို့ကဦးသိန်းတန်းဦးတို့ဖြစ်ပါရစေ။ဒရိုက်လီလိုင်းအစီအစဉ်ကနေကြိုးဆိုပါရစေရှင်းနေကြီးတို့ခင်ဗျာ။ကျွန်တော်ရှင်းနေကြီးဦးသိန်းတန်းဦးနဲ့စားလိုက်ပါစေ။ဇရာတို့အမြင်မှာတရားဥပဒေစိုးမိုးရေးတိုးတက်မလာတာအဓိကအစိုးရအတွက်ဘယ်လိုအခက်အခဲရှိနေလို့ပါလဲခင်ဗျာ
အဓိကတာဆုံးအချက်ကတော့ဒီတရားဥပဒေစိုးမိုးမှုမှာအဓိကမန္တန်တစ်ခုဖြစ်တဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ဟာဒီပြည်ရေးဝန်ကြီးလက်အောက်မှာရှိပြီးတော့ပြည်ရေးဝန်ကြီးဌာနကတရှိအစိုးရရဲ့လက်အောက်အုပ်ချုပ်မှုအောက်မှာဓာတ်ရိုက်ရှိနေတဲ့အတွက်သက်ဆိုင်ရာဒီသဗ္ဗအပါဝင်ကြီးအုပ်ချုပ်ရေးဘက်ကဝန်ကြီးချုပ်တို့ကတော့ဟိုကိုဗစ်ရင်ဒီအကြမ်းမကြကိုကဲနိုင်စွမ်းမရှိဘူးအဲ့ဒီအနေထားဒါကြောင့်မို့လို့ဒါကျွန်တော်တို့ဒီရာဇဝတ်မှုတွေသူပြောတာကျွန်တော်ယူဆပါ
ဟုတ်ကဲ့တရားဥပဒေစိုးမိုးရေးပိုင်းလို့ကျွန်တော်တို့ပြောတော့ရဲတပ်ဖွဲ့တစ်ခုတည်းနဲ့တော့မဆိုင်ဘူးထင်ပါရဲ့ဆရာကြံတဲ့အပိုင်းတွေမှာရောခင်ဗျတရားစီရင်ရေးပိုင်းပေါ့
အတူတူပါခင်ဗျအဲ့ဒီဟာတွေအားလုံးကလည်းပဲအစိုးရတောက်ကိုအချမှတ်ချက်ရောက်တယ်လို့ကျွန်တော်တို့ပြောလို့မရဘူးတရားစီရင်ဆိုရင်အခုချိန်ထိဒီမဲ့တစ်ပေါက်မဆုံးသေးပါဘူးဒါအရင်တော့2008ဖွဲ့စည်းပုံရှင်ရဲဥပဒေပေါ်မှာဆရာနာရှင်စနစ်ကိုကာကွယ်တဲ့တရားစီရင်စနစ်ကြီးကိုထူထောင်ထားတာပေါ့နော်အဲ့ဒီသူကိုတိဆောက်ထားတာဒိတ်ကျင်ထားတာလည်းအဲ့ဒီဆီယနာရှင်စနစ်ကာကွယ်တဲ့နှလုံးသားနဲ့တိထောင်ထားတာဖြစ်တဲ့အတွက်အဲ့ဒီအမြင်တွေကိုဒီမိုကရေစီအစိုးရတရားဓာတ်အောက်မှာဟိုပြောလို့ညီဖြစ်အောင်လုပ်ပြီးလို့လိုတယ်ထို့တူပဲဒီရှင်းနေကြုံရုံးလို့ပေါ့နော်တရားစွဲအဖွဲ့ပြီးတရားဥပဒေစိုးမိုးရေးကဏ္ဍတစ်ခုလုံးကလည်းအမြင်တွေမပြောင်းလဲနိုင်သေးပဲနဲ့အစိုးရတရားဓာတ်အောက်ကိုလုံးလုံးလည်းမရောက်သေးဘူးလို့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ဦးရောဘတ်ဆောင်ရဲ့သဘောထားကိုလည်းသိပါစေ
ကျွန်တော်အနေနဲ့ပြောချင်တာကတော့ကျွန်တော်တို့လက်ရှိအနေအထားမှာ TIA မန်တိုင်ကိစ္စပေါ့နော်အဲ့တော့ဒီ TIA မန်တိုင်ကဘုံမီဝင်းလက်ထက်မှာဒေါက်တာမောင်မောင်ကဆွဲနှုတ်ပြလိုက်တော့ပြန်တင်းခါနေပြီးတော့အစ်စ်ပြန်မထူးကြရသေးတဲ့အတွက် TIA မန်တိုင်ရဲ့ပတ်သက်ရင်အများကြီးစကားတွေပြောပြဖြစ်လာတာပါအဲ့တော့တရားသူကြီးဆိုတဲ့သကလုံးမှာတောင်းပါတရားကြပြီးတော့တကြီးပဲကြံတော့တယ်အဲ့ဒီအနေအထားမှာဒီတရားရှင်ကြီးဟာဘယ်လိုမှတိုးတက်လာနိုင်ပြအကြောင်းမရှိဘူးတရားရှင်ကြီးမန်တိုင်အစ်စ်ကိုဖွဲ့ကြီးအခုလက်ရှိဗားရက်ပြောပြောဖွဲ့ကြီးဝင်ချင်တာဦးလေးပုံမှန်300ကျင်330ပါပြတ်ခန့်ကျင်အတိုင်းလုပ်မယ်ဆိုရင်တော့ဒါကတရားရှင်မန်တိုင်အစ်စ်ပေါ်ပေါက်လာနိုင်တယ်မဟုတ်ရင်တော့တရားကြီးဟာအမေရိကန်တောင်းကိုဖတ်တဲ့အစီအမျိုးနဲ့ပဲဖြစ်နေမှာမလွဲပါလို့ပြောချင်ပါတယ
်ဟုတ်ကဲ့ကျွန်တော်တို့စီကိုအီးမေးလ်နဲ့ပို့ပြီးဆွေးနွေးထားတဲ့သောရရှင်တူကအန်တိုဘမောင်းမြို့နယ်ကအန်တိုပါတီလူငယ်တာဝန်ခံကိုဝင်းလင်းထုတ်လို့သူအီးမေးလ်မှာရေးထားပါတယ်သူကတော့ ဥပဒေပြူရေးမှန်တိုင်းကလွှတ်တော်ကဥပဒေပြူတဲ့ထွက်လာတဲ့ဥပဒေကိုအုပ်ချုပ်ရေးပိုင်းနဲ့တရားစီရင်ပိုင်းကအကောင့်ထဲပေါ်ပေးရမယ်ပေါ့နော်တဲ့ဆိုလိုတာကတရားသူကြီးချုပ်ကိုအနိုင်ရပါတီကခန့်ခွင့်မရှိတာကတရားဥပဒေစိုးမိုးရေးရဲ့အဓိကအားနည်းချက်လားလို့မြင်မိပါတယ်တဲ့ဆရာဦးသိန်းတောင်ဦးတရားလက်ရှိချေလက်ရှိအလားဥပဒေပြေရတရားသူကြီးချုပ်ကိုအစိုးရကခန့်ခွင့်မရှိဘူးပေါ့အဲ့ဒီလိုလား
အဲ့လိုတော့မဟုတ်ဘူးပြဖော်စီဝင်ချိန်ဥပဒေအရပေါ်ပေါက်နေတာကတော့ဒီကဟိုတရားစီရင်ရေးမှာတရားသူကြီးကအသက်80အထိမလုပ်ပိုင်ခွင့်ရှိတယ်လို့ကျွန်တော်တို့ပြထန်းထားတာဒါပေမဲ့ကျွန်တော်တို့ဒီသမရရဲ့လုပ်ပိုင်ခွင့်ထဲမှာသူကသမရကနေပြီးတော့ဒီရွေးချယ်တင်နောက်ခံတဲ့သမရကနေပြီးတော့တွတ်တော်နှစ်ရက်ရှိမှဒီတရားသူကြီးချုပ်ရဲ့ဒီလိုဆိုတရားသူတော်ချုပ်တရားသူကြီးချုပ်ရဲ့အမည်စင်းကိုတင်သွင်းပြီးတယ်လို့ကြာထန်းထားပြီးသားဗျာနှစ်ရက်နဲ့အဲ့ဒီအတွက်ကြာမဟုတ်ပါဘူးကျွန်တော်တို့ခန့်ခွင့်ရှိပါတယ်မပြင်းသုံးသေးတာပဲရှိတယ်တရားသူကြီး7ယောက်ကြီးခန့်လို့ရတယ်အခု9ယောက်ရှိတယ်7ယောက်ဆုံးသွားတဲ့အတွက်6ယောက်ကျန်တယ်ကျွန်တော်တို့9ယောက်ထပ်တိုးလို့ရတယ်အဲ့ဒီ7ယောက်ဖျားမှာတရားပြည်တော်သူတရားလို့တို့တရားပြည်ကျရဲ့အမည်စင်းကိုတရတာတော်တော်ပြင်းသွင်းခွင့်ရှိတယ
်ဟုတ်ကဲ့ကျွန်တော်တရားရှင်နဲ့တို့ရရှင်နဲ့ဖိတ်ခေါ်ပါမယ်ပထမဦးဆုံးရံပြဲမျိုးကဦးစောလွင်ဦးစောလွင်အစိုးရမှာတရားဥပဒေစိုးမိုးရေးခိုင်မာအောင်လုပ်ဖို့ဘယ်လိုအချက်တွေတွေ့ပါလဲအဓိကအကြောင်းဆွေးနွေးပါခင်ဗျာ
နောက်ချစ်ဖွဲ့စည်းပုံကိုတောက်ခံပါမယ်ဆိုတော့ဒေါအောင်ဆန်းစုကြည်ရဲ့မင်းဆွေစီရင်လိုက်တဲ့အချိန်ကစားပြီးမှားနေပါလေ။နောက်တစ်ခုကဒီဥက္ကဋ္ဌရဲ့အသက်ခံရမှုနဲ့ပြည်ထောင်စုရဲ့အသက်ခံရမှုကိုရှင်းရှင်းလေးပြောလို့ပါလေ။ဥက္ကဋ္ဌကနိုင်ငံတော်ကောင်းဆောင်ပြည်ထောင်စုကနိုင်ငံတော်ရဲ့တမိုင်းဝင်အမျိုးသမီးတယောက်ဖြစ်နေပါလေ။ဒီလူရဲ့ဒီမှာရခိုင်အရေးမှကြတော့ရခိုင်အရေးကိုထိတွေ့စရာမလိုဘူးလို့ပြောတာကဥက္ကဋ္ဌကြတော့ဒေါ်အောင်ဆန်းစုကြည်ကမြင်ရကြတာကိုမြင်လိုက်ရတယ်။အင်တာနက်ထဲမှာဒီဟာကတရားဥပဒေစိုးမိုးရေးကိုလုံးဝကြောခိုင်းသွားတယ်လို့ဖြစ်နေပါရဲ့။နောက်တစ်ခုကဘာလဲဆိုတော့2008ဖွဲ့စည်းပုံမှာစစ်တပ်ကဓမ္မပိုက်ကလာဒါဟာအဓိကအကျဆုံးချက်ပဲ
။ဟုတ်ကဲ့ပါဦးစောလွင်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
။အဓိကကြအဓိကကြတဲ့အချက
်ဦးစောလွင်ကျေးဇူးအများကြီးတင်ပါတယ်။နောက်တစ်ယောက်တစ်ဆက်တည်းဖိတ်ခေါ်ပါမယ်။စကိုင်းတိုင်းမြင်းမှုမြို့နယ်ကဒေါက်တာတန်တက်ဟုတ်တယ်တင်ခင်ဗျာတရားဥပဒေစိုးမိုးရေးအစိုးရအထူးတရားမလုံနိုင်냐ဘယ်လိုအဓိကအခက်အခဲကြီးတွေရှိနေပါလဲခင်ဗျာ
အဓိကအခက်အခဲကတော့2008ခေတ်ကဥပဒေထဲမှာပါတဲ့အိက္ခတွေပါပဲခင်ဗျာကျွန်တော်အစိုးရကိုကြံပေးနေတာကတော့ခုနပြောသွားသလိုပြည်ရေးနဲ့တရားရေးကိုအစိုးရလက်အောက်ကိုကျင်းပေးပါလို့ကြံပြလိုပါတယ်နောက်ပြည်သူတွေကနေ့စဉ်ခံနေရတဲ့ကိစ္စတွေကိုကျွန်တော်တို့ရင်ဖွင့်ဖို့အတိုင်းဖို့ကဘယ်သူမှမရှိပါဘူးအဲ့တော့ပြည်သူ့အခွင့်အရေးကာဝယ်ဆောင်ရွက်ကော်မတီကိုမျိုးရဲဖွဲ့စည်းပေးပြီးတော့ပြည်သူ့ကိုယ်စားတိုင်ခွင့်ပေးပါလို့ကျွန်တော်အကြံပြုလိုပါတယ်ခင်ဗျာ
ဟုတ်ကဲ့ဒေါက်တာသန်းနဲ့ကျေးဇူးအများကြီးတင်ပါတယ်ဆိုတော့ဥရောပဆန်အောင်အခုစနေရက်ထဲမှာ2008ဖွဲ့စည်းပုံကိုထောက်ပြကြပါတယ်ဒါပေမဲ့ကျွန်တော်ကစဉ်းစားမိတာက NLD ပါတီဦးဆောင်တဲ့အစိုးရသည်2008ဖွဲ့စည်းပုံကိုပြင်မယ်လို့တော့ပြောတယ်ဒါပေမဲ့ဒီ2008ဖွဲ့စည်းပုံအောက်မှာပဲမြို့ောက်ပွဲဝင်ပြီးတော့မဲအများစုနိုင်ရပြီးတော့အစိုးရဖြစ်လာဆိုတော့2008ဖွဲ့စည်းပုံကိုမပြင်နိုင်သေးခင်မှာ2008ဖွဲ့စည်းပုံမှာပြဋ္ဌာန်းချက်တွေအတိုင်းလုပ်ရမှာပါ2008ဖွဲ့စည်းပုံကြောင့်2008ဖွဲ့စည်းပုံကြောင့်လို့လက်ညှိုးထိုးနေုံတက်တက်နဲ့တရားဥပဒေစိုးမိုးရေးအခြေအနေမတိုးတက်တာကခိုင်လုံတဲ့အကြောင်းပြချက်လို့ပြောလို့ရပါရဲ့လားဥရောပဆန်အောင
်ကျေးဇူးပါခင်ဗျာဒီနောက်ချက်ပေါ်ပြီးတော့ခြေလှမ်းဥပဒေမှာဒီလိုတရားထုတ်တော်ကျုံးမှာခန့်ရမယ်တရားသူကြီးရဲ့အရေးချင်းကရှင်နေတဲ့အတိုင်းတရားထုတ်တော်တရားသူကြီးကနားနဲ့ဆောင်ရွက်ခဲ့လို့နောက်ဓမ္မမို့ရင်လေဟိုတရားရရှိဒုမဥပဒေရရှိတဲ့ဆယ်နဲ့တောင်းဆန်းဆောင်ခဲ့သူဓမ္မမို့တရားထုတ်တော်ရှင်နေအနည်းဆုံးအနည်း20လိုက်ပါဆောင်ရွက်ခဲ့သူလို့ပြောရဲအခုလက်ရှိဒီလိုဆိုတရားထုတ်တော်ကျုံးမှာဦးဆုံးမျိုးကဦးဆုံးမျိုးအူရတဲ့လူကလွင်ချန်နာရီအဲ့ဒီအချက်နဲ့မကိုက်ဘူးဒေါနီတူစာပဲပြည်နေတဲ့တိုင်းပြည်ကအယူတရားလို့တော်မှာလေဒေါနီတူစာပဲကျွန်တော်တို့အရင်ရှိနေဆိုလို့တရားမှာမပါဘူးအခုမနေ့တနေ့ကမှာပဲတရားလောက်နေရာလောက်ခဲတာကိုတွေ့ရတယ်အဲ့တော့
ဆရာဆရာဦးရောဘ
မန္တန်ကြီးဘူ
းဆရာဦးရောဘကျွန်တော်နည်းနည်းဖြတ်မိပြစီ
ကျော
င်းကျောင်းကဆရာကဒီလူပုဂ္ဂိုလ်ကိုအဓိကပြောတဲ့သဘောရှိပါတယ်ကျွန်တော်ကစနစ်ကိုအဓိကပြောချင်ပါတယ်လူပုဂ္ဂိုလ်တွေကြောင့်ဆိုတာတဲ့ဟိုလူပုဂ္ဂိုလ်တယောက်တည်းနဲ့လည်းဒီကိစ္စကလုံးလို့မရပါဘူးဆိုတော့စနစ်ကိုကတကယ်ကိုခိုင်မာပါရဲ့လားတရားဥပဒေစိုးမိုးရေးတိုးတက်ဖို့ရာအတွက
်တရားဥပဒေစိုးမိုးရေးတဲ့စနစ်အနေကရတာခိုင်မာမှုမရှိပါဘူးဘာလို့လဲဆိုတော့တရားကြီးကလည်းအားနည်းတယ်လို့ဥရိအရာရှိပိုင်းကလည်းအားနည်းတယ်ပြဘောဘောကြီးရနေပြီအားနေတယ်မချင်းချင်းမှုမရှိတဲ့လူတွေနဲ့ပေါင်းဆက်နေရတော့ မျိုးမှတိုးတက်မှန်းနဲ့မကြည့်ရတာပ
ါဟုတ်ကဲ့ပါကျောင်းသင်းတန်းဦးကရောဘယ်လိုမြင်တယ်လဲ
ဟုတ်ကဲ့ဗျာဟိုကျွန်တော်သဘောတူပါတယ်ဟိုလူမန်နီယံမှာပေါ့ဗျာကျွန်တော်တို့ကသွားလေသူဥက္ကဋ္ဌယူနေဝင်ပြောရဲဆိုပေါ့နော်အခုဟာကျွန်တော်တို့ကပုံတန်ကြပေါ့နော်ဒီ၂000ကျော်လူကြီးကဟိုခိုက်တဲ့လူတွေကသူတို့လူတွေဗိုလ်ချုပ်ဟောင်းကြီးစစ်တပ်ကလူတွေဒီလိုလူတွေကိုဘေးစုပ်ပြီးတော့အခြေခံထက်တော့ရဲတပ်ဖွဲ့မှာရောအထူးကြီးအုပ်ချုပ်ယူကြီးဌာနရောတရားရေးဦးကြီးဌာနရောစစ်တေချုပ်ရုံးတော်ဆိုတော့ဒီတမိုးလုံးချောက်စိတ်ဖြစ်ပြီးတော့တကယ်အည်သွေးနဲ့ပြည့်ဝတဲ့တရားစီရင်တွေရှိပါတယ်အဲ့လိုလူတွေကနေရာမရဘူးသူတို့လက်တင်ရကြတော့ခေါ်ပြီးတော့သူတို့နဲ့နှိစက်တဲ့လူတွေထည့်ထားတဲ့အနေထားအရာတရားစွဲဖွဲ့ကြီးတကူလုံးတရားဥပဒေစိုးမိုးရေးကိုထမ်းဆောင်နေတဲ့ institution တွေအားလုံးကအကြီးကြီးမပြည့်မိဘူးလို့ပဲကျွန်တော်ပြောပါမှာ
ဟုတ်ကဲ့ပါခင်ဗျအမေရိကန်နိုင်ငံကမောင်တက်တနာအီးမေးလ်နဲ့ပို့ပြီးဆွေးနွေးထားတာတခုပြောပြပါမယ်ကျွန်တော်နိုင်ငံတရားဥပဒေစိုးမိုးရေးအခြေအနေကတာမန်အောက်ချုပ်ကမပြောနဲ့ပြည်သူတွေရွေးချယ်တင်မြှောက်လိုက်တဲ့ပြည်သူ့ကိုယ်စားလှယ်တွေအစိုးရကရွေးချယ်ဆေးလွှတ်လိုက်တဲ့နိုင်ငံကိုယ်စားလှယ်တွေအတွက်တောင်းလုံခြုံမှုမရှိဘူးဆိုတာဥပဒေပညာရှိဦးကိုနီလုံခြံခံရမှုကအထင်ရှားပါတရင်တော့တွေလုံခြံခံရတာဆောက်လို့တက်ငင်ပဒိမှုတွေတိုးပေါ်လာနေတဲ့အထိတရားခံတွေကိုအလေအမြန်ဖော်ထုတ်အရေးမယူနိုင်တာခေါ်ယိုးကျိုးနေတဲ့တရားသူကြီးတွေရဲ့နေရာမှာတိတ်ခါတမာရီရှိပြီးဖြောင့်မတ်မှန်ကန်တဲ့တရားသူကြီးတွေနဲ့အစာမထိုးနိုင်တာတွေဟာအစိုးရအတွက်ကြီးမားတဲ့အခြေအနေတစ်ခုလို့ယူဆပါတယ်တကယ်တော့တရားဥပဒေစိုးမိုးမှုအခြေအနေဒီလောက်အထိရိုင်နေနေရခြင်းအဓိကအကြောင်းရင်းကပြည်ထရေးကိုထိန်းချုပ်ထားတဲ့ကာကြုံးတဲ့တာတက်ဆိုင်ပါတယ်အစိုးရနဲ့အနေချင်းတာတက်ဆိုင်နိုင်ပါတယ်အစိုးရရဲ့အားနည်းချက်ကတော့ပြည်ထရေးကိုအစိုးရရဲ့စီမံအုပ်ချုပ်မှုအောက်ကိုရောက်အောင်မသိမ်းသွင်းနိုင်ခြင်းပဲလို့ယူဆမိပါတယ်ခင်ဗျားတဲ့အခုနောက်ဆွေးနွေးချက်တချို့နဲ့စင်တူရုံးမှရှိမယ်လို့ကျွန်တော်ထင်ပါတယ်အခုတည်းဆွေးနွေးမယ်နောက်သောတာရှင်တယောက်ဖိတ်ခေါ်ပါမယ်ထိုင်းနိုင်ငံမှာရှိတဲ့ကိုတီးလယ်မှုကိုတိလည်းမူထိုင်းနိုင်ငံကနေမြန်မာနိုင်ငံတရားဥပဒေစိုးမိုးတိုးတက်လာအောင်ဘယ်လိုအကြတဲ့ရှိနေလို့ဆွေးနွေးကြပါသလဲခင်ဗ
ျဟုတ်ကဲ့ခင်ဗျဒီ2008ခြေခံဥပဒေကတော့အဓိကလိုအပ်ပါတယ်2008ခြေခံဥပဒေကိုတော့ပြင်ဆင်မလားအတိတ်ရေးဆွဲမလားအဲ့မှာအဓိကမူတည်ပါတယ်ခင်ဗျဘာဖြစ်လဲဆိုတော့ဒေါန်ဆန်းစစ်ကြီးကတော့အတွင်နဲ့អော်နေပါတယ်တော့လက်မှတ်ထိုးကြပါလက်မှတ်ထိုးခဲ့လို့ရှိရင်ကျွန်တော်တိုင်းရင်းသားဒေသမှာလက်ရှိအစိုးရစစ်တပ်တွေကနေရာဝင်ယူနေတယ်လက်နက်အင်အားအလွင်အားအပြည့်နဲ့နေရာဝင်ယူတာကျွန်တော်တွေ့ရပါတယ်ခင်ဗျအဲ့ဒါကြောင့်မို့ကျွန်တော်အမှန်တမ်းဆိုရင်ကြာကောင်းလို့တော့တိုင်းရင်းသားခေါင်းဆောင်နေတဲ့အဲ့ဒီကိစ္စကိုတော့တည်တည်ချာချာလေ့လာပြီးတော့တော့ဆုံးဖြတ်ဖို့လိုတယ်လို့ကျွန်တော်မြင်တယ
်ဟုတ်ကဲ့ပါကိုသိလည်မှုကျေးဇူးများကြီးတင်ပါတယ်နောက်တစ်ခုတစ်ဆက်တည်းဖိတ်ခေါ်ပါမယ်စကိုင်းတိုင်းမော်လိုက်မြို့နယ်ကဦးမျိုးမြင့်ပါဦးမျိုးမြင့်သဘောထားဆွေးနွေးပါခင်ဗျ
ဟုတ်ကဲ့ဒီကျွန်တော်လည်း2008ရဲ့ဖွဲ့စည်းပုံကိုပဲထောက်ပြလိုပါတယ်အဲ့ဒီကဖွဲ့စည်းပုံကိုမပြင်ပဲနဲ့ကတော့စီးဆောင်သွားလားဖြောင်းဆောင်သွားတော့မဟုတ်ကောက်ကောက်သွားနော်တော့တဲ့ကောက်ကောက်လိုက်ဆိုတဲ့ပုံစံမျိုးလိုအဲ့ဒီတိုင်းအုပ်စုနေလို့ကတော့တရားဥပဒေစိုးမိုးရေးကဒီတိုင်းဖြစ်နေမှာပါလို့ကျွန်တော်ကထောက်ပြလိုပါတယ်အဲ့ဒီတိုင
်းဟုတ်ကဲ့ပါခင်ဗျာ
ပါပဲကျွန်တော်ဆွေးနွေးနေတာ
ကျေးဇူးများတင်ပါတယ်ဦးမျိုးမြင့်ကျောင်းရဘတ်ဆိုတော့ငင်းချမ်းရေးကိစ္စပြောကြတယ်ငင်းချမ်းရေးတေချာမရသေးဘူးအပြစ်ခတ်ရဆေးရေးခိုင်ခိုင်မာမာမရှိဘူးဆိုတော့ဒီအချက်တွေကတရားဥပဒေစိုးမိုးရေးကိုခိုင်မာမတည်ဆောက်နိုင်တဲ့နေရာမှာအဓိကဘလောက်ရေးပါတဲ့ခန့်ကဏ္ဍကရှိနေပါလဲကျောင်းရဘတ်ကျောင
်းငင်းကတော့တရားဥပဒေစိုးမိုးရေးကိုလည်းအဓိကထားပြီးတော့ဖွဲ့စည်းပုံခြေရာဥပဒေကိုပြင်ဆင်နိုင်မှသာလေငင်းချမ်းရေးတို့ယဉ်ကျေးရေးတို့ဒီမိုကရေစီရေးတို့ကကျေတော့တိုးတက်နိုင်တယ်မဟုတ်ရင်တော့တိုးတက်ဖို့ကြာအခက်အခဲအများကြီးရှိပါတယ
်ဟုတ်ကဲ့ဆိုတော့ဆရာဦးသင်းသားဖွဲ့စည်းပုံအခြေခံဥပဒေကိုမပြင်နိုင်သေးသရွေတရားဥပဒေစိုးမိုးရေးတိုးတက်အောင်မလုပ်နိုင်တော့ဘူးလား
အဲအတိုင်းတာကြီးပဲရှိမှာပေါ့ဗျာဟိုနော်ဟိုအကြမ်းမကြအပြည့်အစုံတော့မဖြစ်နိုင်ဘူးကြာကျွန်တော်ဘောက်တော့ခုနဆရာပြောသွားတဲ့အထက်မှာပါတယ်လို့လေငင်းချမ်းရေးတဲ့ဒီမိုကရေစီရေးတို့တရားဥပဒေစိုးမိုးရေးဆိုတော့ကောင်းတဲ့ပန်းတယ်ဗျာတရားဥပဒေမစိုးမိုးရင်ရင်းရင်းမရနိုင်ဘူးအဲ့လိုပဲရင်းရင်းမရရင်လည်းကျွန်တော်တရားဥပဒေမစိုးမိုးနိုင်ဘူးအဲ့တော့တရားဥပဒေစိုးမိုးဖို့ကြာတော့တယ်တော့ငင်းချမ်းရေးရဖို့ကြာတော့2000ကျော်ဖွဲ့စည်းပုံရှီအောင်လေးကြီးကအဓိကကြာတဲ့ဆက်ထုံးကြီးဖြစ်နေတယ်ပြဿနာရဲ့ပင်မပြဿနာကြီးကဒါဖြစ်နေတော့ကျွန်တော်တို့ကဒီဟူတာပဲပြန်ဆိုင်တာပေါ့ဗျာ
ဟုတ်ကဲ့
တော့ဒါကြီးရှင်းနိုင်မှာဖြစ်မဲ့တော့ပဲ
ဟုတ်ကဲ့ကျွန်တော်တခုထောက်ပေးခြင်းပါတယ်ဆိုတော့ကဲဆိုကြပါစို့ပြည်ရေးရေးကအခုလက်ရှိကပြည်ရေးဝန်ကြီးကိုကောင်ဝေးဦးစီးချုပ်ကတိုက်ရိုက်ခံထားတယ်နော်ဒီနေရာမှာကျွန်တော်တို့ရက်တက်ဖို့ရှိတယ်တရားစင်ရေးရှိတယ်ဟလာအချင်းဦးစီးဌာနရှိတယ်စသဖြင့်ကဲဆိုကြပါစို့အဲ့ဒါတွေကိုဒါဝေးဦးစီးချုပ်ကတည်းကမခံပဲနဲ့ဟလာအစိုးရကခံအစိုးရအကြီးကခံတမရလောက်ကိုအဲ့ဒါတွေလွှဲပေးမယ်ဆိုကြပါစို့တကယ်ပဲတရားဥပဒေစိုးမိုးရေးအခြေအနေတိုးတက်လာမယ်လို့ယုံကြည်ပါသလားဆရာ
အဲကျွန်တော်တို့ယုံနေလေဟို comparison ပေါ့နော်နိုင်ချင်းကြီးကဘာလို့ဆိုတော့ဟိုပထမဦးဆုံးအားဖြင့်တကယ်ကိုဆက်ဆိုင်နဲ့ကြကြောနားလေတဲ့လူတွေအောက်ကိုပညာရဆိုင်ရာအဖွဲ့အစည်းတွေ institution တွေရောက်လာမယ်နောက်တစ်ခါအဲ့လောက်နေတော့မပြီးဘူးကြာ အဲ့ဒီထဲမှာရောက်နေတဲ့မိုးကြွားရွှေကိုတော်တော်ထုတ်အောင်တကယ်ပညာရှင်ဘုပဲတဲ့ဒီနေရာမှာဟိုအကြောင်းမျိုးမျိုးနဲ့ဓာပြီးတော့ဘိုးဘွားကြလာပြီးတော့ကျန်တဲ့လူတွေရှိမှပိတ်နေတဲ့လူတွေရှိအဲ့လိုလူတွေဖယ်ပြီးတော့ကျွန်တော်တို့သွားလေသူတပူပြီးတရားဥပဒေဝင်ပြောတယ်လို့ပဲလူမှန်နေရာမှာကျွန်တော်တို့တကယ်ပြန်တီးဆောက်နိုင်တယ်ဌာနတွေကလည်းပဲတကယ်ရတအဆိုးရတမရရအုပ်ချုပ်မှုအောက်မှာရှိရဆိုရင်တော့ဓာတွေဟာအခုအခြေအနေနဲ့အများကြီးတာလာတယ်ကျွန်တော်ယုံကြည်တယ်
ဟုတ်ကဲ့ဥရောပကရောဘယ်လိုမြင်လဲ
ကျွန်တော်အနေနဲ့လည်းထုံနည်းကြည့်ကြပါလေကျွန်တော်တို့တရားရေးမြေပေါ်မှာမဆိုင်တဲ့လူတွေဝင်ပြီးနေရာယူထားတဲ့ကတရားစီရင်ရေးပတ်သက်ပြီးဒီလူတွေရဲ့အနေနဲ့အိမတမအဆိုးကိုမြင်ရတာဒါနဲ့မှမရှိတာကနိုင်လေပါမလေပဲနဲ့ဘယ်သာရသားပြီမလို့ဥရီအတွေ့အကြုံမရှိတဲ့ခါကျတော့သူတို့ကအောက်ခြေရအကြံပေးပြီးပြီးတဲ့အချိန်ပြောတဲ့အချိန်လိုက်ပြီးဆုံးဖြတ်နေရလို့ဒီလူတို့ကအလိုနဲ့လာနေရတယ်အမှုတမှုကြီးအောင်ပြရလို့တော့ဆိုအကြီးကြီးကြီးကြီးတက်သွားရင်လည်းအများကြီးကပေးခံနေရတော့ဘာမှအခြေအနေပြောလို့မရှိ
ဟုတ်ကဲ့
မကြမ်းပါဘူးအဲ့ဒီကိုကဖြစ်နေချင်ပါ
ဟုတ်ကဲ့ဆရာတို့ရဲ့မိတ်ဆွေကြီးလူဖို့ကံပဲကြီးပဲဖြစ်မယ်ထင်ပါရဲ့မြန်မာနိုင်ငံရှိနေများကွန်ရက်ကတရားလူတို့ရှိနေဦးလာထွန်းအီးမေးလ်နဲ့ပို့ပြီးဆွေးနွေးထားတာတခုလည်းရှိပါတယ်တရားစီရင်ဆိုင်ရာဖွဲ့စည်းမှုပုံစံပြည့်ဝမှုတရားရေးဝန်ကြီးဌာနကွယ်ပြောက်ခဲ့တာကရင်းငံ့အကြောင်းလို့ဆိုချင်ပါတယ်တရားရေးနဲ့တရားစီရင်ဆိုင်ရာစီမံခန့်ခွဲမှုပြည့်ဝနေတာပါမဆာလာစစ်ဆိုးရမတိုင်မီနဲ့မဆာလာလက်ထက်အထိတရားရေးဝန်ကြီးဌာနရှိခဲ့တာဖြစ်ပြီးတရားရေးဌာနရှိနေကျုံယုံနဲ့အချင်းဦးစီးဌာနတွေကတရားရေးဝန်ကြီးဌာနအောက်မှာရှိခဲ့တယ်ပြည်ထရေးအောက်မှာမဟုတ်ဘူးတိကျကြည်ရတဲ့ဝန်ကြီးဌာနတစ်ဖွဲ့အနေနဲ့တိကျတိတန့်လွတ်လပ်ကင်းလွတ်တဲ့တရားရေးရာစီမံခန့်ခွဲမှုရှိခဲ့တာဖြစ်တယ်ဆိုတော့ဆရာဦးသိန်းသားတို့တစ်ချက်ပါပဲမဆာလာစစ်ဆိုးရမတိုင်မီမဆာလာလက်ထက်တရားရေးဝန်ကြီးဌာနရှိတယ်ခုနတရားရေးဌာနရှိနေကြုံအချင်းဦးစီးဌာနတွေကတရားရေးဝန်ကြီးဌာနအောက်မှာရှိတယ်ဆိုတော့အဲ့ဒီအချက်မှန်ပါသလားဆရာ
မှန်ပါတယ်ဗျမှန်ပါတယ်တရားရေးဝန်ကြီးဌာနတိကျရှိပါတ
ယ်ဟုတ်ကဲ့ခင်ဗျအခုတော့မရှိတော့ဘူးပေါ့တရားရေးဝန်ကြီးဌာနတိကျ
တ
ရားရေးဝန်ကြီးဌာနရေလို့ပြန်ဖွဲ့လာရောပို့တိုးတက်လာနိုင်သလားဆရာ
ကျွန်တော်တို့ကတော့အခုပင်လုံးမှာအဆက်တည်းပင်လုံးမှာအဲ့ဒါကိုအကြံပေးမလို့တရားရေးဝန်ကြီးဌာနကဒူရီမလို့ရှိရင် Judicial Services Commission ဆိုတာနိုင်ငံတကာမှာရှိတယ်။အဲ့ဒီဟာကပြည်တော်စုတရားတော်ကျုပ်တို့အယူခံရုံသဗ္ဗရာတို့ဒီ President ပေါ့ဗျာသဗ္ဗပတိကိုပါတဲ့အဖွဲ့ရနေပြီးတော့ Admin ကိုတီးကြားကင်တာသူတို့ကတရားခွင့်မထိုင်ဘူး။နော်တရားစီရင်ကိုစီမံအုပ်ချုပ်တဲ့အဖွဲ့တီးကြားကတီးကြားပေါ့ဗျာအရင်တော့ဝန်ကြီးဌာနကသူများနိုင်ငံမှာတော့ Judicial Services Commission လို့ခေါ်တာ
။ဟုတ်ကဲ
့။အဲ့ဒါမျိုးရှိဖို့လိုတယ်ဗျာ
။ဟုတ်ကဲ့ပါဆရာ။ကျွန်တော်တော်ရရှင်နူးကြံပါတယ်တစတဲ့ပိတ်ခေါ်ပါမယ်တူကစကိုင်းတိုင်းမော်လိုက်မြုပ်နေဝေယုံသာကြီးဟာကဥကြအောင်ပါဥကြအောင်ဆိုနေပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်မြန်မာနိုင်ငံရဲ့တရားဥပဒေနဲ့ပတ်သက်ပြီးရှင်းပြရရင်တော့ဥကြမှန်ကန်ပြတ်သားတဲ့တရားဥပဒေစိုးမိုးမှုဟာအမှန်တရားလိုအပ်နေတယ်လို့ဒီလိုမှန်တရားလိုအပ်တဲ့မှန်တိုင်းကြီးတစ်ခုဖြစ်ပါတယ်လို့ရှင်းနေပါတယ်ဒီမှာကအဂတိလိုက်စားတဲ့လက်ပေးရယူကျင်းချင်းသွားကျင်းချင်းသွားမယ်သူ့မှာဒီလိုမြင်ပါတယ
်အမှန်
လဲစစ်မှန်တော့သူစစ်စစ်ဖြစ်လာမယ်လို့ရှင်းနေတော့သင်ကြားလိုက်ရပါတယ်ခင်ဗျာအားလုံးဒီဝန်တော်သားအားလုံးစမ်းမှတ်ဆန်းဆန်းကြပါစေ
ကျေးဇူးတင်ပါတယ်ခင်ဗျာဦးကြောင်ပရိသတ်အားလုံးလည်းကျမ်းမာချမ်းသာပါစေလို့ဗီဒီယိုဝိုင်းတော်သားတွေကပြန်ဆုတောင်းပေးပါရစေ။နောက်တစ်ယောက်တစ်ဆက်တည်းဖြစ်ခေါ်ပါမယ်ခင်ဗျာရန်ကုန်မြို့ကဆလိုင်းပွေကုန်းပါကဲဆလိုင်းအစိုးရမှတရားဥပဒေစမှုရေးကောင်းအောင်လုပ်ဖို့ဘယ်လိုအကြက်တက်ခက်ခဲတွေတွေ့နေတယ်လို့မြင်ပါသလဲ
Okay တာမချက်ပြောရမယ်ဆိုရင်တော့ပြည်သူလူထုကအခုချိန်ထိတရားစီရင်ကိစ္စမှာဆိုရင်တော့သူတို့တရားဥပဒေကိုအောက်ကိုမဲ့စားသူတို့ငွေနဲ့အာဏာရှိတဲ့ပုဂ္ဂိုလ်ကိုသူတို့ကပို့ပြီးတော့အောက်ကိုတော့ကျွန်တော်တွေ့ရပါတယ်အဲ့တော့တရားဥပဒေစုံမွေးဆိုတာပြည်သူလူထုကလည်းပဲအယက်ယူရမှာဖြစ်တဲ့အတွက်အဲ့ဒီအခြေအင်တာမအရေးကြီးတယ်ပြီးရင်ကျွန်တော်တို့နိုင်ငံကြီးလောကလူကြီးတွေဖြစ်ဘာသာကြီးလောကကလူကြီးတွေဖြစ်ဖြစ်တရားဥပဒေစိုးမိုးရောသူတို့ကစိတ်မဝင်စားပဲနဲ့နာခံခြင်းတရားတွေနောက်ပြီးတော့မှဟောတစ္ဆာရှိခြင်းတရားတွေပဲဟောပြီးတော့မှဘာတောင်းနာခံရမလဲဘာတောင်းတစ္ဆာရှိရမလဲဆိုတော့မပြောပဲနဲ့အရင်တုန်းကစစ်ဆိုးရလက်ထက်ကသူတို့ဟိုနေခဲ့တဲ့ပုံစံတိအတိုင်းပဲအခုချိန်ထိနေရာနေလာရသေးတယ်ဆိုလို့ဆိုတော့သိရတဲ့အတွက်တရားဥပဒေစိုးမိုးကြီးဟာအောက်ခြေဆိုင်ကလည်းပဲဟောအဆင်မပြေသေးဘူးဆိုတာလူထုအနေနဲ့ကျွန်တော်ပြောချင်ပါတယ်ဗျာ
ကျေးဇူးအများကြီးတင်ပါ slide ကျွန်တော်တို့ Facebook ကနေပြီးတော့ဆွေးနွေးထားတဲ့ဆွေးနွေးချက်၄ချက်အတူလေးတွေကျွန်တော်ပြောပြပါစီဦးဆွေးနွေးချက်တစ်ခုကအထွေထွေအုပ်ချုပ်ရေးဌာနနဲ့ရဲဌာနကိုအယက်သားအစိုးရလက်ထက်အပ်ပါကအချိန်ကြီးကောင်းလာမှာပါတဲ့နောက်တစ်ခုကတော့အရေးကြီးဆုံးကတော့တရားရုံးတွေပါအတော်ကိုပျက်စီးလက်စားနေတာမသိလို့လားမသိကြအောင်စောင့်နေတာလားတဲ့နောက်တစ်ခုက ပြည်ထရေးအရသာအစုအလက်အောက်ထဲရောက်ရင်တရားဥပဒေစိုးမိုးပြီးရှင်းနေတာကိုရှုပ်အောင်မလုပ်နဲ့တဲ့ဟုတ်ကဲ့ပါခင်ဗျာနောက်ဆုံးတူကတော့တရားဥပဒေစိုးမိုးရေးအောက်ခြေအစင်ကစပြီးအဂတိလိုက်စားမှုတွေကိုထိထိရောက်ရောက်ကန့်ကွက်ဖြေရှင်းစေလိုပါတယ်တဲ့သူတဘောထားပါဆိုတော့ဒုတိယအုပ်ချုပ်ရေးရဲတရားရုံးအကုန်လုံးပါပဲခင်ဗျာတရားဥပဒေစိုးမိုးနဲ့သက်ဆိုင်နေတဲ့အဖွဲ့အစည်းအကုန်လုံးပြင်ဖို့လိုနေတယ်ပေါ့နော်ဆိုတော့ကျွန်တော်တို့အချိန်10မိနစ်ကျော်ကျော်ရပါတယ်ဆရာဦးသိန်းတန်းဦးနဲ့ဆရာဦးရောဘဆောင်ကျွန်တော်အချုပ်မေးခွန်းပေးပါမယ်ဆရာဦးရောဘဆောင်အရင်ဆုံးပြပါခင်ဗျာလက်ရှိအစိုးရတက်တန်းအတွင်းမှာတက်တန်းလေးနှစ်လောက်ကြာမှသေးတယ်လက်ရှိအစိုးရတက်တန်းအတွင်းမှာတရားဥပဒေစိုးမိုးရေးဒီထက်ပိုပြီးတိုးတက်လာမယ့်အလားအလာရှိပါသေးရဲ့လားဆရာဦးရဘတ်ဆောင်
တိုးတက်လာအောင်ဆိုရင်တော့ဒီမျိုးတွေခရိုင်အတရားသူကြီးတွေအဆင့်ကလာတာနှစ်သိန်းလုံးနေနေရှိတယ်တက်နေတဲ့ပုံစံနဲ့ငွေကြေးပေါင်းပွားမှုမတွန်းနိုင်တဲ့အခါမှာပေါ်တဲ့ပေါက်ပြန်ဖြစ်တယ်လက်ရှိကပြည်နယ်နဲ့တိုင်းတရားသူကြီးအချင်းမှာကြောင်ကြောက်ကမမမကန်လောက်တာတွေကိုမကြည့်နဲ့တဲ့အမှုတွေတွေကဘယ်လိုတိုင်တယ်ဒါမှအရင်ကမပြီးတော့လေကိုစေးအဲ့ဒါကိုပြည်နယ်မှာဖြစ်နေ
ဟုတ်ကဲ့ပါခင်ဗျာရောက်သိန်းတန်းဦးလက်ရှိဆိုရတတန်းတွင်မှာတရားဥပဒေစုမှုရေးဒီထက်ပိုပြီးတော့တိုးတက်ကောင်းမွန်လာမယ်အလားအလာရှိပါသေးရဲ့လားဆရာဘယ်လိုမြင်ပါသလဲ
အလားအလာလည်းရှိတယ်ကျွန်တော်လည်းမျှော်လင့်နေတယ်ဗျာဘာလို့လဲဆိုတော့ကျွန်တော်တို့27ရာစုပင်လုံးခုပြန်စပြီးတော့ဒီ6လအတွင်းမှာကျွန်တော်နဲ့သွားလေသူဆရာဥက္ကူကြီးပေါ့ဗျာကျွန်တော်တို့တင်းနေတယ်တရားဥပဒေစိုးမိုးရေးနဲ့တရားစီရင်ပြုပြောင်းလာမှုစာရန်ရှိပါတယ်အဲ့ဒီစာရန်ကိုကျွန်တော်တို့ထိတ်ထိတင်ဖို့ရှိတယ်အဲ့ဒီတရားစီရင်စနစ်ပြုပြောင်းလာမှုနဲ့ပတ်သက်တဲ့ဟာကိုလက်ခံပြီးတော့တရားကျွန်တော်နိုင်ငံတကာအထွေထွေအနေနဲ့ဒီသေးသေးလေးပေါင်းစပ်ပြီးတော့ပြင်ဆင်နိုင်မယ်ဆိုလို့ရှိရင်တော့အခုချိန်တည်းပို့ပြီးတော့တိုးတက်လာမယ်လားလားရှိတယ်လို့ကျွန်တော်ယုံကြည်တယ
်ဟုတ်ကဲ့ပါခင်ဗျာကာတွန်းဆရာဆရာရဲ့ကာတွန်းတစ်ခုကျွန်တော်ဒီဟိုချုပ်လေးပြောပြပါရစေကာတွန်းထဲမှာရက်တက်သားနဲ့ရက်စခန်းမှုနဲ့ရှိပါတယ်ရက်တက်သားကတရားခံတယောက်ကိုဖမ်းလာပါတယ်ဂျိုးနဲ့စွဲပြီးတော့စခန်းမှုကခုံမှထိုင်နေပါတယ်ရက်တက်သားစခန်းမှုကိုအလေးပြုပြီးတော့စီးရင်ခံပါတယ်အဓိကတရားခံကိုမိလာပါပြီဆရာတဲ့သူ့လက်ထဲဂျိုးနဲ့စွဲဖမ်းလာတာကိုရက်စခန်းမှုကကြည့်ပါတယ်ဘုံတော်လို့တခွန်းမဲပြောလိုက်နိုင်ပါတယ်ဖမ်းလာတဲ့ရက်တက်သားဖမ်းလာတဲ့တရားခံကတော့စာရေးထားပါတယ်ကာတွန်းဆရာကတရားဥပဒေစိုးမိုးရေးပါတဲ့တရားဥပဒေစိုးမိုးရေးကိုယ်တိုင်ကတရားခံဖြစ်နေသလားလို့ကျွန်တော်စဉ်းစားမိပါကြောင်းတင်ပြရင်ဒီကနေ့ညအစီအစဉ်ဒီမှာပဲညီကုန်းချုပ်ပါတယ်အားလုံးပဲရှင်လန်းချမ်းမြေ့ကြပါစေနောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေရာမှာပြန်ဆောင်ကြတော့ပေါ့ခင်ဗျာ
ထလုတ်သူမခင်မြူထွန်းနဲ့ကိုကြကြောသိန်းစီစဉ်တင်ဆက်တဲ့အထရိုက်လေးလိုင်းဆွေးနွေးကိန်းကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းအင်ကာနေညအစီအစဉ်ကိုနားဆင်နေတာပါ။ဗုဒ္ဓနေ့မနေ့6နိုင်ကနေ9နိုင်အထိထုတ်လိုက်မဲ့ရေဒီယိုအစီအစဉ်တွေကိုတော့လိုင်းဒိုမီတာ30နဲ့40 50နဲ့လိုင်းလိုက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။အခုတော့သတင်းအချင်းချုပ်ကိုကိုအောင်နှူးတင်ညာပေးပါမယ်ရှင်။
အဲရနေတဲ့ပါလက်စတိုင်းသားတူကိုဂျော်ဒန်မြစ်နောက်ဘက်ကမ်းခြေဒေသမှာမိနစ်တုန်းကပြစ်တက်ခဲ့တဲ့အစ္စရေးစစ်သားတူကိုစစ်ကောင်ရုံးမှဒီကနေ့ပဲထောက်နှံတဲ့နေခွဲချမှတ်လိုက်ပါတယ်။ဒီလိုရှင်းနေတွေကတော့လူသတ်မှုနဲ့ပြီးခဲ့တဲ့နှစ်ထဲမှာပဲအပြစ်ရှိကြောင်တရားရုံးကဆုံးဖြတ်ထားတဲ့အစ္စရေးစစ်သည်အီလာအဇာရီယာကိုအမြင့်ဆုံးပြစ်ဒဏ်ထောက်နှံ3နှစ်ကနေ5နှစ်ထိချမှတ်ဖို့လဲတောင်းဆိုထားကြတာပါ။အမေရိကန်ပြည်အောင်စုရဲ့အမျိုးသားလူညွန်ရေးအကြံပေးပုဂ္ဂိုလ်တစ်ဖြစ်အမေရိကန်စစ်တပ်မှရှောင်းလုံးစစ်မှုထမ်းလာတဲ့မာဗျူရဲ့ချွန်းကျင်သူကြီးတက်ဒုတိယဗိုလ်ချုပ်ကြီး HR MacMaster ကိုသမ္မတဒေါ်နယ်ထရမ့်ကအဆိုပြုလိုက်ပါတယ်။အသက်54နှစ်အရွယ်ဒုဗိုလ်ချုပ်ကြီး MacMaster အရေးသွေးထက်မြက်သူအတွေ့အကြုံကြီးမားသူပုဂ္ဂိုလ်ဖြစ်နေလဲသမ္မတထရမ့်ကပြောဆိုထားတာပါ။ကျင်းပချက်ဆမှုဟာအကျံပဲဆွေးနွေးဝါဒရဲ့အခြေခံစနစ်တစ်ခုဖြစ်ကြောင်းနိုင်ငံတကာအခရီးအခရီးလိုက်ဆမှုတွေကိုစောင့်ကြည့်လေ့လာနေတဲ့ Transparency International ကပြောဆိုလိုက်ပါတယ်။ AS နဲ့ Boko Haram တို့လိုအစိုးရဖွဲ့စည်းတွေကိုရင်ဆိုင်ချေမှုန်းရမှာနိုင်ငံတကာတိုင်းဝန်အနေနဲ့အကျင့်ပျက်ချက်ဆမှုတွေကိုဦးစားပေးတိုက်ဖြတ်ဖို့လိုအပ်ကြောင်းလည်းပြောဆိုထားတာပါ။မြောက်ကိုရီးယားကောင်ဆောင်ကင်ချွန်ဝန်ရဲ့ဖေရူမေခွဲကိုဖြစ်သူဟာလုတ်ကြံခံလိုက်ရပုံပေါ်ဝင်မယ်လဲတည်ဆုံးတဲ့အကြောင်းရင်းနဲ့ပတ်သက်လို့ဆုံးဖြတ်ချက်မချရသေးတဲ့အကြောင်းဒီကနေ့ပဲမလေးရှားချမ်းမာရေးဌာနတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။တည်ဆုံးတဲ့အကြောင်းရင်းနဲ့သက်ဆိုင်ရာဆွေးနွေးသားချင်းဘယ်သူဘယ်ဝါဖြစ်ကြောင်းသိရှိနိုင်မှုတည်ဆုံးသူကင်ချွန်နန်းရဲ့အလောင်းကိုရင်ခွဲစစ်ဆေးရာကရရှိထားတဲ့နမူနာတွေကိုတခွဲကတခုမှဆစ်စစ်ဖို့ပြဖို့ထားတဲ့အကြောင်းမလေးရှားချမ်းမာရေးဝန်ကြီးဌာနထူထူချမ်းမာရေးဦးစီးဌာနညွှန်ကြားမှုနူဟာဟေရှမ်အဗ်ဒူလာကပြောဆိုခဲ့တာဖြစ်ပါတယ်။
တရင်ချင်းချုပ်ကိုကုအောင်လုံးကြီးညာပေးခဲ့တာပါရှင်ဒီညအစည်းအဝေးထုတ်လုပ်ရေးမှူးကမခင်ဖြူထွေးဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့မီခဲလ်ဒူဘန်စကီဖြစ်ပါတယ်ကျွန်မရှားဖောင်ပါ VOA American အသံညဘက်မြန်မာဘာသာအစည်းအဝေးကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ24 25 50နဲ့လိုင်းလာမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါသောရရှင်များအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေ့ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.